Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်မတ်လ19ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေထုတ်လွှင့်ပေးနေပါတယ် Rio နဲ့ဆိုရင် Light Meter 3049နဲ့ Light Lamp Meter 190အပြင် VOE ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းနားဆင်ကြည့်ရှုနိုင်ပါတယ်ကျွန်တော်တမောင်သားမှာ
ဂါဇာဒေသအယ်ရှီဖာဆင်းကိုဝင်းအောင်စီးနီးယားမှာတရက်သမား20ကျော်တိဆုံးခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်ဒီနေ့တဲ့ကမ္ဘာနိုင်ငံတစ်ဝက်ကျော်မှာယူကောက်ပွဲတွေကျင်းပမှုရှိနေချိန်မှာပဲသတင်းတူသတင်းမှားတွေရဲ့ချင်းချောက်မှုတွေမကြုံစဘူးတိုးလာတယ်လို့အမေရိကန်နိုင်ငံကြေးဝန်ကြီးကသတိပေးပါတယ်တရုတ်နိုင်ငံကြေးဝန်ကြီးရဲ့ဩစတြေးလျနိုင်ငံခီးစဉ်တွင်လက်ရှိဖြစ်နေတဲ့ကုန်သွယ်ရေးအငင်းပွားမှုတွေကိုအပြေထုတ်ဖွယ်ရှိတယ်လို့လေလာသူတွေကသုံးသပ်ကြပါတယ
်အဲ့လိုထိတ်တန့်ရောက်သတင်းတွေပြင် TikTok ကိုအမေရိကန်ကပိတ်ဖို့စ조사နေတဲ့အတွက်တွေ့ကြုံရမယ့်စိန်ခေါ်ချက်တွေပြီးတော့ရခိုင်ကအရက်သားတွေထိခိုက်ဒိဆုံးမှုထိုင်းနိုင်ငံကစစ်ဘေးရှောင်ရိတ်ခါထောက်ပံ့သူတို့ရုပ်တရက်ဒိဆုံးသွားမှုစတဲ့ပြည်တွင်းသတင်းဆောင်ပါတွေကိုလည်းကြားကြရပါမယ်။ဒါပြင်ဆွန့်ပစ်ပလတ်စတစ်တွေကိုသဘာဝနီးနဲ့ခြေဖြတ်မဲ့သတင်းဆောင်ပါကိုလည်းကြည့်ရှုကြအောင်ပါ။အပတ်စဉ်စီစဉ်မှာတော့သတင်းနောက်မှဆုစီးပွားရေးလူမှုရှုခင်းနဲ့တသက်ရောင်သတင်းတော်တွေကိုရှုစားနားဆင်ကြပါမယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုနန်းတော်ကပြောပြပါအောင်မယ်။
ကာဇာဒေသထက်ကအယ်ရှီဖာဆေယုံကိုမတ်လ17ရက်နေ့အစောပိုင်းကအစ္စရေးတပ်တွေဝင်ရောက်စီးနင်းခဲ့တဲ့အချိန်မှာတနက်သမား20ကျော်တိတ်ဆုံခဲ့တယ်လို့အစ္စရေးတပ်ဖွဲ့ကပြောပါတယ်ပါလက်စတိုင်းကျောင်းမကြီးအာနာပိုင်တွေကတော့ဒီစစ်စင်ရဲမှာလူအများအပြားတိတ်ဆုံပြီးအဆောက်အုံတစ်ခုပြင်းထန်စွာမိလောင်သွားတယ်လို့ပြောပါတယ်ဟာမတ်ကောင်းဆောင်တွေကဆေယုံကိုထပ်ပြီးတော့အုံချနေကြတယ်ဆိုတဲ့ထောက်လှမ်းရေးသတင်းတွေအရတိကျတဲ့စစ်စင်ရဲဆင်နွှဲခဲ့တာလို့အစ္စရေးတပ်ကပြောပါတယ်ဒီအထူးတပ်ဖွဲ့မှာခြေလင်းတပ်တွေနဲ့တင်ကားတွေလည်းပါပါတယ်။လက်ရှိစစ်ဆေးမြင့်မြတ်နေတဲ့အကြမ်းဖက်သမားအဖြစ်တန်ရရှိလို200ကျော်ရှိပြီးတော့စစ်ုံဝင်တဲ့ကအကြမ်းဖက်သမား20ကျော်ကိုတုတ်တင်ဖျက်ရှားခဲ့တယ်လို့လည်းပြောဆိုခွင့်ရှိသူရေတပ်ဘိုချုပ်ဒန်နီယယ်ဟာဂါရီကပြောပါတယ်။စစ်စင်ရဲ့အတွင်းအစ္စရေးသက်သားတဦးတည်ဆုံခဲ့တယ်လို့လည်းပြောပါတယ်။ဟာမတ်တို့ကစစ်ုံကိုသူတို့အခြေစိုက်စခန်းအဖြစ်ပြန်လည်ထူထောင်ဖို့ကြိုးစားခဲ့ပြီးထွက်ပြေးတိမ်းရှောင်နေကြတဲ့အကြမ်းဖက်သမားတွေကိုနေရာပေးထားတယ်လို့လည်းဘိုချုပ်ဟာဂါရီကပြောပါတယ်။အစ္စရေးတို့ကတော့ဟာမတ်တို့ရဲ့ဘလူးကျိုးပန်းမှုမျိုးကိုမဆိုဆက်လက်တိုက်ခိုက်သွားမယ်လို့ပြောပါတယ်။စစ်ပွဲမတိုင်ခင်တုန်းကတော့အယ်ရှီဖာဟာဂါဇာကမ်းမြောင်မှာအကြီးဆုံးစစ်ုံဖြစ်ခဲ့ပြီးလက်ရှိမှာတော့ဂါဇာဒေသမြောက်ပိုင်းမှာတစိတ်တပိုင်းသာလက်ပတ်နိုင်တဲ့စစ်ုံတစ်ခုဖြစ်ပြီးအိုမဲအိမ်မဲအရသာရှားနဲ့ချီတို့ကိုလက်ခံထားတာဖြစ်ပါတယ်။ယူကရိန်းနဲ့အမေရိကန်ပြည်ထောင်စုကြား80ပူပေါင်းဆောင်ရည်ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီနဲ့အမေရိကန်ရီပပ်ဘလစ်ကန်အထက်လွှတ်တော်အမတ်လင်ဆေးဂရမ်တို့တင်းလှနေမှာပြောဆိုဆွေးနွေးခဲ့ပါတယ်။လွတ်လပ်တဲ့နိုင်ငံအားလုံးလွတ်လပ်လုံခြုံစွာနေထိုင်နိုင်ရဲ့အတွက်ပူပေါင်းဆောင်မှုအားလုံးဟာရှေ့ရှေ့အတွက်ထည့်ရောက်မှုရှိရမယ်လို့သမ္မတဇလန်စကီကသူ့ရဲ့ညစဉ်ဗီဒီယိုမိန့်ခွန်းမှာပြောကြားသွားပါတယ်။တင်းလှနေအစောပိုင်းမှာပဲမြို့တော်ကီးမှာအထက်လွှတ်တော်အမတ်ဂရီဟမ်ပါဝင်အမေရိကန်ကိုယ်စားလှယ်တွေနဲ့ယူကရိန်းသမ္မတတို့တွေ့ဆုံဆွေးနွေးခဲ့တာပါ။ယူကရိန်းတပ်ဖွဲ့တွေရဲ့အထူးလိုအပ်ချက်တွေထဲမှာ Patriot ဒုံးတွေ ATACMS ဒုံးတွေ F-16 တိုက်လေယာဉ်တွေနဲ့အမြောက်တွေပါဝင်တယ်လို့လည်းလွှတ်တော်မှ Graham ကိုသမ္မတ Zelensky ကပြောဆိုခဲ့တာပါယူကရိန်းကိုစီးရဲအကူအညီတွေပေးအပ်နိုင်ရေး Washington မှာအပြင်းမထွက်သေးသလို Russia ရဲ့ကျူးကျော်တိုက်ခတ်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းမှာတော့အမြောက်ကြီးတွေနဲ့လေကြောင်းယာဉ်ကာကွယ်ရေးစနစ်တွေအတွက် American Dollar 48 Billion ဝန်းကျင်အရေးတကြီးလိုအပ်နေတာဖြစ်ပါတယ်ကမ္ဘာနိုင်ငံတော်ကကျော်မာဒီနေ့ထဲရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာလူမှုကွန်ရက်တွေဉာဏ်ရည်တို့နှီးပညာတွေအပါအဝင်နှီးပညာသစ်တွေကြောင့်သတင်းသူသတင်းသမားတွေရဲ့ချိန်ချောင်းမှုတွေမကြုံစဘူးတိုးလာတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်တောင်ကိုရီးယားနိုင်ငံဆိုးမျိုးကဒီမိုကရေစီထိပ်သီးအစည်းအဝေးမှာဝန်ကြီးဘလင်ကင်ကတင်းနှင်းလာနေမှာအဲ့ဒီလိုပြောဆိုခဲ့တာပါလင်းမြစွာပြောင်းလဲနေတဲ့သတင်းလောကဟာအဲ့ဒီနည်းပညာတွေကြောင့်ပိုးပြီးတော့အရှိန်မြင့်လာသလိုသတင်းသူသတင်းမာတွေကလည်းတိုးလာတဲ့အတွက်ဘေးပတ်ဝန်းကျင်ကအဖြစ်ပြက်တွေပေါ်လူလူရဲ့အမြင်တွေပုံမရှုပ်ထွေးသွားစေတယ်လို့လည်းပြောပါတယ်။ COVID-19 ကာယရောဂါကာလအတွင်းသတင်းမာတွေကြောင့်လူပေါင်းတန်းနဲ့ချီကာကွယ်ဆေးမထိုးခဲ့ကြတဲ့အတွက်တစ်ခါတလေလူအသက်တွေဆုံးရှုံးခဲ့ရတာကိုလည်းဝန်ကြီးဘလင်ကင်ကထည့်သွင်းပြောကြားတော့ပါတယ်။ဥဒုရာသီပြောင်းလဲမှုဆိုရင်လည်းသတင်းမာတွေကြောင့်ဆောင်ရွက်ရမယ့်ကိစ္စတွေနှောင့်နှေးခဲ့ရတာကိုလည်းနောက်ထပ်သာတကားတစ်ခုအဖြစ်ထည့်သွင်းပြောဆိုတော့ပါတယ်။တစ်ကမ္ဘာလုံးအတိုင်းအတာနဲ့ရွေးကောက်ပွဲကျင်းပမယ့်2024ခုနှစ်ဟာထူးခြားတဲ့ရွေးကောက်ပွဲနှစ်တစ်နှစ်ဖြစ်ပြီးနိုင်ငံသားတွေရောကိုယ်စားလှယ်လောင်းတွေကြားမှာပါအခြေအတင်အငင်းပွားစရာတွေဖြစ်လာစေမယ့်သတင်းသူသတင်းမာတွေနဲ့ရင်ဆိုင်ရလိုက်မယ်လို့လည်းဝန်ကြီးဘလင်ကင်ကသတိပေးပြောကြားတော့ပါတယ်
VOA American အတန်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဟွာင်ယင်ဟာခုနှစ်နှစ်တာကာလအတွင်းပထမဆုံးအကြိမ်အဖြစ်ဩစတြေးလျနိုင်ငံကိုဗိုလ်ထုနေမှာတွားရောက်မှာဖြစ်ပါတယ်။ဒီခီးစဉ်မှာကောင်စီဝန်လုပ်ငန်းတွေနဲ့လုံခြုံရေးဆိုင်ရာပြဿနာတွေကိုဖြေရှင်းဖို့နိုင်ငံဆွေးနွေးကြမယ်ဆိုပေမဲ့လို့လက်ရှိပေါ်ပေါက်နေတဲ့ကုန်သွယ်ရေးအငင်းပေါင်းမှုတွေကိုလည်းအဖြေရှားဖို့ကြိုးပမ်းချက်တွေလွှမ်းမိုးနေလိမ့်မယ်လို့လှိလာသူတွေကသုံးသပ်ပါတယ်။ခီးစဉ်အတွင်းဩစတြေးလျဝန်ကြီးချုပ်အန်ဒနီအယ်ဘနီစ်ဩစတြေးလျနိုင်ငံခြားရေးဝန်ကြီးပန်နီဝေါင်းတို့နဲ့လည်းဝန်ကြီးဝေါင်းကြီးတွေ့ဆုံဖို့ရှိတယ်လို့တရုတ်နိုင်ငံခြားရေးဌာနကပြောပါတယ်။နိုင်ငံကြားပြင်းထန်တဲ့တဏ္ဍာရေးရာအငြင်းပေါမှုတွေပေါက်နေချိန်2020ခုနှစ်မှာဩစတြေးလျပိုင်းအရက်ဩစတြေးလျဝိုင်းအရက်တွေကိုတရုတ်ကအခွန်စီချက်ထားတာကိုဖယ်ရှားပြေးခဲ့ကြဟာလဲအထူးဆွေးနွေးမဲ့အစီအစဉ်ထဲမှာပါရှိပါတယ်တရုတ်နိုင်ငံမှာစတင်တွေ့ရှိခဲ့တဲ့ COVID-19 ကပ်ရောဂါဆင်းမြစ်ကိုတီးခြားစုံစမ်းစစ်ဆေးမှုတွေမှာဩစတြေးလျအစိုးရကထောက်ခံခဲ့တဲ့နောက်ပိုင်းဩစတြေးလျဝိုင်းအရက်တွေကိုတရုတ်တို့ကအခွန်စီချက်ခဲ့တာပါအဲ့ဒီလို့ရကြောင်းတရုတ်နိုင်ငံကိုဩစတြေးလျဝိုင်းတင်ပို့မှုတန်ဖိုးဟာဒေါ်လာ662တန်းကျော်ရှိခဲ့ရာက2023ခုနှစ်မှာတော့ဒေါ်လာ 6.6 တန်းအထိကျဆင်းသွားခဲ့ပါတယ်အီရန်နိုင်ငံမှာညဉ့်ညမ်းစွာဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နင်းတာနဲ့လူအခွင့်အရေးချိုးဖောက်မှုကိုစနစ်တကျကျူးလွန်ခဲ့တဲ့လောက်ရအတော်များများဟာလူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအထိဖြစ်လာနိုင်တယ်လို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးမစ်ရှင်ကပြောပါတယ်အဖွဲ့ဝင်တုံးပါတဲ့အီရန်နိုင်ငံဆိုင်ရာလွတ်လပ်တဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးမစ်ရှင်ကကုလသမဂ္ဂလူအခွင့်ရေးကောင်စီကိုပထမဆုံးတင်သွင်းတဲ့အစည်းအဝေးခါစားမှာအဲဒီလိုဖော်ပြထားတာပါ2022ခုနှစ်စက်တင်ဘာလ16ရက်နေ့ကအီရန်ဘာသာရေးရဲတွေရဲ့လက်ထက်မာရှာအမနီတည်ဆုံခဲ့တာနဲ့ပတ်သက်တဲ့ဆန္ဒပြပွဲတွေမှာအီရန်အာဏာပိုင်တွေကရာဇဝတ်မှုတွေကျူးလွန်ခဲ့တယ်ဆိုပြီးတော့အစည်းအဝေးခါစားမှာဆွဆွဲဖော်ပြထားပါတယ်ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းခဲ့ပြီးတော့နှစ်လအကြာမှာတော့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမစ်ရှင်ကိုဖွဲ့စည်းခဲ့တာပါအီရန်အစိုးရရဲ့ဆိုးဝါးတဲ့လူအခွင့်အရေးချိုးဖောက်မှုတွေထဲမှာဥပဒေမဲ့တည်ဆုံးတာတွေတရားလက်လို့တပ်ဖြတ်တာတွေမတရားဖန်ဆီးတာမတိုင်ကျင့်တာလိမ့်မိုင်းဆိုင်ရာအကြမ်းဖက်တာနဲ့လူတွေအလိုလိုပျောက်ဆုံးသွားတာမျိုးတွေလည်းပါဝင်တယ်လို့ဖော်ပြထားပါတယ်ရခိုင်ပဋိပက္ခအတွင်းကုညင်ရေးလှုပ်သားတွေအပါဝင်အရသားတွေကိုနိုင်ငံတကာလူသားချင်းစာနာမှုဥပဒေတွေနဲ့အညီအကအကွယ်ပေးဖို့ကုလသမဂ္ဂအသွေးမှုချုပ်ကထပ်မံတိုက်တွန်းတောင်းဆိုပါတယ်။စစ်မဲ့ဖြစ်ပွားမှုတွေကိုရဆိုင်ပြီးတော့ဒုက္ခတွေကိုလူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးဆောင်ရွက်ကြဖို့လည်းတိုက်တွန်းပါတယ်။မင်းပြမြို့နယ်အတွင်းလေကြောင်းတိုက်ခတ်မှုအပါအဝင်စစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုတွေကြောင့်အရသားအများအပြားထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းကုလသမဂ္ဂထုတ်ပြန်ချက်မှာဖော်ပြပါတယ်။မင်းပြမြို့နယ်အတွင်းမွတ်စလင်ကျေးရွာတစ်ခုကိုမတ်လ16ရက်နေ့ကစစ်ကောင်စီကလေကြောင်းတိုက်ခတ်မှုကြောင့်အရသား20ကျော်သေဆုံးပြီး20ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့ VOA ကသတင်းရရှိပါတယ်။စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိပါဘူး။ချိခိုင်ပြည်နယ်ရင်းမူလာကလေးကရှိပြီးသားခွဲခြားဆက်ဆံမှုတွေနဲ့အားနည်းတဲ့လူမှုအတိုင်းအဝန်ဟာအခုပဋိပက္ခတွေကြောင့်ပိုးပြီးတော့အခြေအနေဆိုလာတယ်လို့ကုလသမဂ္ဂထုတ်ပြန်ချက်မှာပါရှိပါတယ်။လူမှုအတိုင်းအဝန်ကြားတင်းမာမှုတွေတိုးမလာအောင်လို့သက်ဆိုင်သူအားလုံးကာကွယ်ကြဖို့လည်းတိုက်တွန်းထားပါတယ်။
မနက်ခင်းနောက်ဆုံးရသတင်းတွေကိုနားလည်ကြည့်ညာပေးကြတာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ်တရုတ်ကုမ္ပဏီပိုင် TikTok ဗီဒီယိုအတူ application ကိုခန့်သတ်မဲ့ဥပဒေပြဋ္ဌာန်းမှုအမေရိကန်လွှတ်တော်ကကြိုးပမ်းရမှာစိန်ခေါ်ချက်တွေအများကြီးရှိနေတယ်လို့ George Town Tech လို့မှာမဟာဘွဲ့လုံးပညာသင်ကြားနေတဲ့ကိုဝင်းကိုကိုအောင်ကသုံးသပ်ပါတယ် TikTok ကိုအသုံးပြုနေတဲ့အမေရိကန်နိုင်ငံသား80လောက်80လောက်ရှိနေတာပါapplication ကကိုယ်ရေးကိုယ်တော်အချက်လက်တွေကိုတရုတ်အစိုးရအတွဲတကူရယူနိုင်မှာကိုအမေရိကန်ကအဓိကစိုးရိမ်နေတာဖြစ်ပါတယ်မြန်မာနိုင်ငံဘောအမေရိကန်တချို့ရဲ့အမြင်တွေကိုဆက်သွယ်မေးမြန်းထားတဲ့မိုင်းအင်ဂျင်နီယာအကြောင်းဆုံးတင်ပြပေးပါပ
ါ TikTok video application ကိုကိုယ်တိုင်လည်းအသုံးပြုခဲ့တဲ့နယူးယောက်ကမြန်မာနယ်ဘောအမေရိကန်တက္ကသိုလ်ကျောင်းသားကိုဖြိုးမင်းခန့်ကတော့ TikTok မှာအကောင့်ပိုင်ရှင်တွေတင်တဲ့ဗီဒီယိုမှန်သမျှပိတ်ပင်ကန့်သတ်တာမျိုးမရှိခဲ့ဘူးလို့သူ့တွေ့ကြုံကိုအခုလို VOA ကိုပြောပါရယ
်ဒီ TikTok ကဟိုပေါ့တုံးရလဲလွယ်ကူတယ်ပြီးတော့ဒီလူငယ်တွေအကြိုက်ပေါ့နော်လူငယ်တော်တော်များများလည်းကြိုက်တယ်ဘာလို့လဲဆိုတော့သူဥမာဗျာဟိုဒီ Facebook တို့ဒီ social media platform တွေတော်တော်များများ Instagram တို့ Facebook တို့ app တော်တော်များများဆိုရင် ဟွာဗောဟိုပုံတင်လိုက်တယ်ပဲထားဗျာဟိုနာမည်ကြီးဘူးဆိုတာခတ်တယ်ဗျာတည်လားဟိုနည်းနည်းဟို privacy နည်းနည်းရှိတယ်ထိတ်တောက်ကြတော့ဥမာတစ်ခုဗီဒီယိုတစ်ခု contact တစ်ခုကောင်းတယ်တင်လိုက်တယ်ဆိုရင်အဲ့ဒီမှာ follower ရှိမရှိရှိအချိန်တန်ရင်နောက်5မိနစ်7မိနစ်လောက်နေရင်သူက viewer ခဏလေးနဲ့တက်တက်သွားတယ်ဗျာ20 30အဲ့လိုတစ်ပြေးနဲ့တက်တက်သွားတယ်ဗျာ
ဒါပြင်ကိုတင်လိုက်တဲ့ဗီဒီယိုအတိုလေးကိုလူကြိုက်များသွားပြီး follower တွေအများပြားရပြီဆိုရင်ဝင်ဝေပတ်စံရတာဟာ Facebook YouTube တို့လို social media တွေနဲ့ကွာခြားတယ်လို့လည်းကိုဖြိုးမင်းခန့်ကဆိုပါတယ
်မြန်မာပြည်မှာတော့မသိဘူးဗောနော်ဒီမှာဆိုရင်တော့ဒီ TikTok ကသူကပတ်စံရဘူးလို့သူကလွဲကူတယ်ဘာလဲဆိုတော့ဒီ follower 3000ဆိုတာ1000ဆိုတာလည်းအဲ့လိုမျိုးရှိရမယ်သူလိုအပ်တဲ့ဒီ3ခုပြည့်ပြီဆိုတာနဲ့သူကဟိုပတ်စံရဖို့ဟာကိုသူသူ Apple ဖုန်းအိမ်မျိုးသူဖွင့်ပေးရပေါ့အဲ့ဒါကျွန်တော်ကြားတာပေါ့နော
်ဒါပေမဲ့ TikTok မှာဆိုးကျိုးတွေရှိနေတယ်လို့ကိုရေးကိုတာအချက်လက်တွေကိုအလွယ်တကူသိနိုင်တာသူ့အတွက်စိတ်နှောက်ရှက်ဖြစ်စေတယ်လို့ကိုဖြိုးမင်းခန့်ကဆိုပါတယ
်ကျွန်တော်ဟိုအခုတော့ကျွန်တော်ဟိုတိတ်မတုံးပြဘူးဒါပေမဲ့အရင်ကတော့တုံးပြတယ်ဒါပေမဲ့သူကအဲဟိုတခြား social media platform တွေနဲ့တော့မတူဘူးဗျာဘာလို့လဲဆိုတော့ဥမာဟို virus နည်းနည်းဖြစ်တဲ့ဟာကြီးပေါ့နော်တနက်ပြစ်တာတော့ဘာလို့ညာလို့ဆိုရင်သူကအတိအကျကြီးသူကပေါ်တယ်ဗျာတိလားဟိုအလိုမျိုးမဖြတ်ထားဘူးဗျာတိလားချက်ချင်းအုံးနှိပ်လိုက်တာနဲ့သူကအကုန်ပေါ်တယ်ပေါ့ဟိုကျွန်တော်တုံးမှာပေါ့နော် TikTok ရဲ့ကျွန်တော်မကြိုက်တဲ့အချက်ပေါ့နော်လူတယောက်အကောင့်ကိုကျွန်တော်ဝင်ကြည့်မယ်ဆိုရင်အဲ့ကျွန်တော်ကြည့်လိုက်တဲ့လူကကျွန်တော်ကြည့်ရဆိုတာသူကပေါ်တယ်ဗျာအဲ့တော့ကျွန်တော်အနေနဲ့ဆိုရင်တော့တိတ်ပြီးတော့ privacy တိတ်မရှိဘူးတော့ခံစားရတယ်ဗျာ
American အောက်လို့တော်မှာတော့ပြီးခဲ့တဲ့ပုံတက်ဖူးနေက TikTok video အတူ application ကိုပိုင်ရှင်ဖြစ်တဲ့တရုတ်ကုမ္ပဏီ ByteDance နဲ့ခွဲထွက်ဖို့ဒါမှမဟုတ် American မှာအသုံးပြုတာကိုပိတ်ပင်တာနဲ့ရင်ဆိုင်ရမယ့်ဥပဒေမူကြမ်းကိုအတည်ပြုခဲ့တာပါ TikTok ကိစ္စ American လွှတ်တော်မှာအငင်းပွားနေတဲ့အချက်နဲ့ပတ်သက်လို့ Georgetown တက္ကသိုလ်မှာလူထုရေးရာမူဝါဒဘာသာရပ်မှာမဟာဘွဲ့လွန်တင်ကြားနေတဲ့ကိုဝင်းကိုကိုအောင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
် TikTok ကို direct ban လိုက်မယ်ဆိုရင်တော့ဒါကျွန်တော်တို့လေ့လာတွေ့ရှိတဲ့ statistic အချက်အလက်တွေအရအနည်းဆုံးတော့၃ပုံတပုံ American နေရင် internet အသုံးပြုတဲ့လူ၃ပုံတပုံကသတင်းအချက်အလက်တွေပြီးရင် entertainment နဲ့ပတ်သက်တဲ့အကြောင်းအရာတွေကို TikTok ကနေပြီးတော့ရရှိနေတယ်လို့ survey ဒီမှာတွေ့ရှိတာတယ်နောက်တစ်ချက်အနေနဲ့ဒီ TikTok ကိုပုံမှန်မူတည်နေတဲ့စီးပွားရေးလုပ်ငန်းအသေးစားစီးပွားရေးလုပ်ငန်းတွေရတယ်အများအများရှိတယ်ဗောနော်ဆိုတော့ American user 180ဝန်းကျင်ရှိတယ်လို့ဒီ TikTok ကနေပြီးတော့ထုတ်ပြန်တာအဲ့တော့ဒါကြီးကဟိုနေချင်းညချင်းဘန်လိုက်တယ်ဆိုရင်တော့မှအာဒါကနံပါတ်1ချက်ဟိုအများကြီးကိုထိခိုက်စေနိုင်တယ်ဗောပြီးတော့ပြီးတဲ့အချိန်မှာဒီနေ့ခေတ်က Virtual Private Network လို့ခေါ်တဲ့ VPN နည်းပညာတွေလည်းရှိနေတယ်ဗောနော် VPN နည်းပညာတွေဖြစ်တဲ့အတွက်ကြောင့်ဒီအောင်ဘန်နဲ့ဆိုရင်လေ official ban နဲ့ဆိုရင်လေ American မှာ ban ခဲ့တယ်ဆိုရင်တော့မှလူတွေက virtual private network ကိုသုံးပြုပြီးတော့ TikTok ကို access လုပ်မှာပဲပေါ့လေဘလို့ပဲဖြစ်ဖြစ်တရုတ်ဘက်ကတရုတ်နိုင်ငံမှာလည်းကျွန်တော် ban ထားတဲ့ဥပမာ YouTube တို့Facebook Instagram တွေလည်းသုံးကျင်တဲ့လူတွေက VPN ကိုအသုံးပြုပြီးတော့ကြော်ခွာပြီးတော့သုံးကြတာပဲအဲ့တော့ဒီຢာကဟိုပြင်းပြ ban နဲ့ဆိုတာက server ထဲမှာရှိတာဒါပေမဲ့ဒီနေ့သိမြင့်နည်းပညာတွေအသုံးပြုပြီးတော့ဘဲနာတဲ့အရာတွေကိုကြော်ခွားပြီးတော့အသုံးပြုလို့ရတယ
်။ American အနေနဲ့ TikTok အရေးဘလို့အပြေရှားသင့်တယ်လဲဆိုတော့အမြင်ကိုတော့ကိုဝင်းကိုကိုအောင်ကအခုလိုပြောပါရယ်
။ဒီလို TikTok ကိုဘန်လိုက်တယ်ဆိုရင်တော့ American အနေနဲ့ diplomatically ထိခိုက်ဝါယုံတာကထိခိုက်မှုဖြစ်နိုင်ုံတာမက American ရဲ့ core value တစ်ခုဖြစ်တဲ့ freedom of speech ကိုလည်းထိခိုက်နိုင်တာမျိုးလည်းရှိပါတယ်။ပြီးတော့ဒီလို app တစ်ခုကိုဘန်လိုက်တယ်ဆိုရင်လည်းဒါနောက်ထပ် consequences တွေဒီအနေနဲ့နောက်ထပ် mobile application တွေ ban တာမျိုးလေမဖြစ်နိုင်ဘူးလို့ပြောလို့မရနိုင်ပါဘူးဒီအတွက်ကြောင့်ဒါ American core value တခုကိုလည်းထိခိုက်နိုင်တယ်လို့ core value ဖြစ်တဲ့ freedom of speech ကိုလည်းထိခိုက်နိုင်တယ်လို့နောက်ပိုင်းနည်းပညာလုပ်ငန်းတွေအတွက်လည်းဆိုပြောရဲထိန်းချုပ်မှုတခုလိုမျိုးတက်ရောက်မှုဖြစ်ွားနိုင်တယ်လို့လည်းကျွန်တော်အနေနဲ့မြင
် TikTok ကနေအမျိုးသားလုံခြုံရေးကြိုးပောက်နိုင်တယ်ဆိုတဲ့အချက်နဲ့ကန့်သက်တဲ့ဥပဒေမူကြမ်းကိုလက်ရှိအောက်လွှတ်တော်ကအတည်ပြုလိုက်ပေမဲ့အထက်လွှတ်တော်ရဲ့အတည်ပြုချက်ရဖို့လိုနေပါသေးတယ်သမရဘိုက်တန်ကတော့အထက်လွှတ်တော်ကအတည်ပြုပြီဆိုရင်သူ့အနေနဲ့လက်မှတ်ရေးထိုးပြဋ္ဌာန်းဖို့အဆင်သင့်ဖြစ်နေကြောင်းပြောကြားထားပါတယ်ရှင
်။ TikTok ကနေအခုရခိုင်ဒေသကြီးပုံကိုတင်ပြပါအောင်မယ်။ရခိုင်ပြည်နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ရခိုင်တပ်တော်အကြမ်းမှတိုက်ပွဲတွေပြင်းထန်ရရှိပြီးတော့အရသာထိခိုက်ဒေဆုံးလာတွေလည်းတိုးလာနေပါတယ်။ရခိုင်မြောက်ပိုင်းမင်းပြားမြို့နယ်မှာမတ်လ16ရက်နေ့မနေ့ပိုင်းကလေကြောင်းပစ်ခတ်မှုကြောင့်အရက်သား20ကျော်သေဆုံးသွားပြီး20ထက်မနည်းတန်းရရှိခဲ့ပါတယ်။ ပေါ်တော်မျိုးနယ်မှာလည်းမတ်လ18ရက်နေ့ကလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်အရသာ4ဦးသေဆုံးခဲ့ပါတယ်။ရန်ကုန်ကသတင်းအဖြစ်ဆုံးပြပို့ထားတာကိုကိုသားညူဦးကပြောပြမှာပါ
။ရခိုင်တပ်တော်၏သိမ်းပိုက်ထားတဲ့မြို့တွေတဲကတစ်ခုဖြစ်တဲ့မင်းပြားမြို့နယ်တာဒီမွတ်စလင်ကျေးရွာကိုမတ်လ18ရက်နေ့မနက်ပိုင်းကစစ်ကောင်စီကလေယာဉ်နဲ့ဗုံးကျဲတာကြောင့်အရသာ20ကျော်သေဆုံးပြီးတော့တခြား20ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့တာဒီကျေးရွာဒေသခံမွတ်စလင်တဦးကပြောပါတယ်။ဒေသ
ူက22ယောက်ဒါရရရှိသူက23ယောက်ပေါင်း24ယောက်ဒါရပြင်းတဲ့လူတော်တော်များများဟိုကတော့ကျွန်တော်တို့ရဲဘော်စေဒီကဲကိုပို့ထားတယ်ခင်ဗျာ
တဆုံသွားတွေထဲမှာစင်ကြီးပြမွတ်စလင်ကြီးရွာကနေပြီးထွက်ပြေးလာကြတဲ့စစ်ပြေးဒုက္ခသည်တွေလည်းပါဝင်ကြပါရယ်ဒေသခံတွေအနေနဲ့ဘေးလွတ်ရာကိုပြေးနေကြရပြီးမဲ့အချိန်မရွေးလေကြောင်းတိုက်ခိုက်လာနိုင်တာကိုစိုးရိမ်နေကြရတယ်လို့အဲ့ဒီဒေသခံမွတ်စလင်ကပြောပါရယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ညပြရလာလို့ရှိရင်ဒီလာပါစက်ကုန်ပြီးတက်ကတော်ဘယ်ရှင်ဘယ်နေရာလာလို့ဘယ်လိုပြောမှလဲဆိုတော့တော်တော်ကြည့်တယ်လူတွေကဟိုဆွေရင်ပြန်မှုလို့တအားပြင်းနေတယ်ခင်ဗျာ
အေးအသိပိုက်ထားတဲ့ပေါတော်မျိုးတွေကကြီးရွာတချို့ကိုလည်းစစ်ကောင်စီကဒီအပိုင်းအတွင်းလက်နက်ကြီးတွေနဲ့ဇက်တိုက်ဆူသလိုပြစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်မတ်လ18ရက်နေ့ကပေါတော်မျိုးနယ်မနောသီရီကြီးရွာကိုစစ်ကောင်စီကလက်နက်ကြီးတွေနဲ့ပြစ်ခတ်ခဲ့တာမို့အရသာ၄ဦးသေဆုံးတယ်လို့ပေါတော်ဒေသခံတူကပြောပါတယ
် again criminal ကတော့လက်နက်ကြီးဟိုတောက်လျှောက်ရောထဲကျနေတာ3ရက်လောက်ရှိပြီပေါ့နော်ဒါပေမဲ့ထိခိုက်တော့မရှိဘူးမနေ့ကတော့ဒီဟိုမနောသီရီကိုကြတယ်နောက်အဲ့ဒီနားပဲဒီလက်ပမားရွာထဲကိုလက်နက်ကြီးကြတယ်ပေါ့အဲ့ဒီမှာတေးတာ၄ယောက်တေးတယ်ကိုဝန်ဆောင်မြို့သမီးတက်ရောက်ပါတယ်နောက်ကလေးတက်ရောက်ပါတယ်ဒါတကြီးအမျိုးသားတက်ရောက်ပါတယ်ပေါ့နော်နောက်လူလက်ပိုင်းလူငယ်တက်ရောက်ပါတယ်၄ယောက်တေးတယ်နောက်တန်ရတာလေး၂ယောက်ရှိတယ်ဗျာအဲ့ဒါကလေးကောင်မလေးကလေးတက်ရောက်ပါတယ်နောက်တက်ရောက်ပါနော်တန်ရတာ
စစ်ကောင်စီတပ်ဟာအရသားတွေနေထိုင်တဲ့လူနေကြီးရွာတွေမြို့ပေါ်ကြီးရွာတွေကိုလေကြောင်းတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်အရသားထိခိုက်သေဆုံးမှုတွေတိုးလာနေတယ်လို့ဒေသခံတွေကပြောပါတယ်။လူနေကြီးရွာတွေအနီးမှာထောင်ထားတဲ့စစ်ကောင်စီရဲ့မြေမြုပ်မိုင်းတွေကြောင့်လည်းအရသားထိခိုက်ဒဏ်ရာရမှုတွေရှိနေတယ်လို့အေအေကထုတ်ပြန်ပြပါတယ်။အခုလိုပစ်ခတ်မှုတွေကြောင့်ရခိုင်ပြည်နယ်မှာရှိနေတဲ့ဒေသခံတွေကြားစိုးရင်ကြောက်လန့်နေကြရတယ်လို့ရခိုင်ဒေသခံတက်ကြွလှုပ်ရှားသူတူဖြစ်တဲ့ကိုထွန်းချီကပြောပါတယ်။
ဒီတိုက်ပွဲမရှိတဲ့အရာတွေဟိုလေဒီစကားစဖက်ကနေလေရင်နဲ့လာပြီးတော့ဘုံကြည့်တယ်ဆိုတာကတော့ဒီအခုမှလောက်နေတာမျိုးတော့မဟုတ်ဘူး။ရင်ကြီးကလည်းဒါမျိုးတွေကဒီလုံခွင့်ရရှုပေါ့မို့တော့တောက်လျှောက်ရှိနေတာမျိုးရှိတယ်။ဆိုတော့ဒါကတော့တိုက်ပွဲနဲ့မသက်ဆိုင်တဲ့ဟိုပါအရသာတွေကိုပြင်းမှတ်ထားတိုက်ခိုက်တယ်ပေါ့လေနော်။ဆိုတော့ဒါတွေကတော့ဘယ်လိုမှဒီပြည်သူတွေအနေနဲ့ဟိုအကျန်းဒါဟိုပါဟိုခက်ခဲတဲ့သဘောမှရှိတယ်ပေါ့လေ။ကြီးလန့်စားစားဘဝနဲ့နေရတဲ့သဘောမှရှိတယ်။
မြန်မာစစ်ကောင်စီဘက်ကတော့မင်းပြမြို့နယ်လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့ထုတ်ပြန်ပြောဆိုတာမျိုးမရှိပါဘူး။ဒါပေမဲ့လည်းရခိုင်ပြည်နယ်အတွင်းတည်ငြိမ်မှုပြပြအောင်အေအေဘက်ကမြို့တွေကြီးရွာတွေကိုလက်နက်ကြီးတွေရှော့လိုက်ဒုံးတွေနဲ့ပစ်ခတ်ပြီးတော့သူတို့အပေါ်မှာလူလူအထင်မြင်လွဲမှောက်အောင်လုပ်နေတယ်လို့မကြာခဏထုတ်ပြန်ခဲ့ပူပါရယ်။လက်ရှိအချိန်တွေမှာတော့ရခိုင်ပြည်နယ်ကကြောက်တော်မြောက်ဦးမင်းပြမြေပုံပူနေကျွန်းပေါက်တော်နဲ့ရံပြဲမြို့တွေကိုရခိုင်တပ်တော်အေအေကသိမ်းပိုက်ထားပြီးဖြစ်တယ်လို့ပဲကျတိတော်မျိုးနယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းအားလုံးကိုလည်းသိမ်းပိုက်လိုက်ပြီးဖြစ်တယ်လို့အေအေဘက်ကထုတ်ပြန်ခဲ့ပါတယ်။လက်ရှိမှာတော့ရခိုင်မြောက်ပိုင်းမှာရှိတဲ့ဗုဒ္ဓတောင်နဲ့မောင်းတော်မျိုးနယ်အတွင်းစစ်ကောင်စီတပ်စခန်းတွေကိုအေအေဘက်ကထိုးစစ်ဆင်တိုက်ခိုက်နေပြီးတော့တခြားမျိုးနယ်တချို့မှာလည်းကြိုကြာကြိုကြာပစ်ခတ်မှုတွေရှိနေပါတယ်ခင်ဗျာ
။ရခိုင်ချင်းနယ်ကနေအခုထိုင်းဘက်ကိုကြည့်ကြအောင်ပါ။ထိုင်းနိုင်ငံစမုတ်စခွန်ကဲမှာနေထိုင်ပြီးပြည်သူ့ကာကွယ်ရေးအဖွဲ့စစ်ကြောင်းတွေနဲ့စစ်ဘေးရှောင်ပြည်သူတွေကိုစစ်နိုင်ငံအခါထောက်ပံ့ပေးနေတဲ့ထောက်ပို့တူမတ်စတာ7နေကရုတ်ရက်ကွယ်လွန်သွားခဲ့ပါတယ်ဒီလိုကွယ်လွန်ခဲ့တာကိုမိသားစုနဲ့လှုပ်ဖော်ကင်ဘက်တွေကတန်တရာရှိပါတယ်ဒီသတင်းကို VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံစမောစခွန်ခရိုင်မှာမတ်လ17ရက်နေ့ကရုတ်တရက်တေဆုံးသွားခဲ့တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကိုထောက်ပံ့ပေးနေတဲ့ထောက်ပို့တူဦးဖြစ်တဲ့စောသားတေဆုံးမှုနဲ့ပတ်သက်လို့တေဆုံးချိန်မှာသူ့ရဲ့ခန္ဓာကိုယ်ပေါ်မှာသာမန်မဟုတ်တဲ့လက္ခဏာတွေတွေ့ရတယ်ဆိုပြီးသူ့ရဲ့လှုပ်ဖော်ကင်ဘက်တွေကသူရဲ့ရုပ်ပုံကိုကင်ဆောင်ပြီးရင်ခွဲစစ်ဆေးပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်။စောသားတည်ဆုံမှုနဲ့ပတ်သက်လို့ရင်ခွဲစစ်ဆေးဖို့အတွက်တောင်းဆိုရမှာဥဆောင်သူဖြစ်တဲ့မတ်သူဇာမိုးကအခုလိုပြောပြပါတယ်
။သက်ဆိုင်ရာရုံးမှသွားပြီးတော့ကိုသားရဲ့အပုံနဲ့ပေါ့နော်ကိုသားရဲ့ဒီတည်ဆုံမှုရဲ့အပုံကဟိုသမဲ့ပုံနဲ့မတူတဲ့သမို့လို့ကိုဒီမလေးတို့ကတောင်းဆိုခင်ရခဲ့တယ်။ရခဲ့တော့ကိုသားရုံလောင်းကိုတော့ဖွဲစိတ်ပြီးတော့မှကိုသားကဒီကျွားပြီပေါ့နော်မင်းတို့ကစက်ခွန်မင်းလေးတနည်းခွန်မင်းလေးကရှင်ဒီပလိတ်လုံးလေးမှာကလဲကြတော့ဒီမှာမင်းတို့ကိုယ်တိုင်နဲ့တိုက်ရောက်ပြီးတော့ အပေါင်းတကွာအပေါင်းကိုခရာပေါ့ဖြစ်စမုံစားဖို့မှာပဲရှင်အဲ့ဒါကတော့မိသားစုကိုသားရဲ့မိသားစုတွေလည်းပါပါတယ်ရှင်ညီမလေးတို့သွားတဲ့နေရာရှင်အဖြေတော့မသိရဘူးရှင်အဲ့ဒီအဖြေကို45ရက်ဟိုဆောက်ရတယ်ပေါ့ရှင်ဘာဖြစ်လို့လဲဆိုတော့အဖြေအချက်ချင်းမထွက်ဘူးလို့သူတို့ပြောထားလို့ညီမလေးတို့ကတော့ဒါဆောက်ရမှာပေါ့နော်
တိဆုံးသူရဲ့ရုပ်လက္ခဏာဟာအစိမ့်တဲ့ပုံစံဖြစ်နေတဲ့အတွက်ညွေဥတော်လန်ရေးအတွက်ထောက်ပံ့ရေးလုံဆောင်နေသူတချို့ကတန်တရားရှိနေတာပါစောသားတိဆုံးမှုနဲ့ပတ်သက်လို့လည်းအခုလိုပြောဆိုသွားခဲ့ပါတယ
်ပတ်ဖြစ်လဲဆိုတော့ကိုသားရဲ့ရုပ်လောင်းကိုစမဲ့ပုံစံနဲ့မတူလို့ညီမလေးကဟိုစစ်ဆေးမှုကိုပေါ့နော်တောင်းဆိုခဲ့တာပဲရှိတယ်ဖြင့်ဟိုညီမလေးသူ့မိန်းမနဲ့စကားပြောရအလောက်ကပေါ့နော်တိဆုံးမှုကိုညီမလေးမေးခဲ့တယ်ပေါ့နော်အဲ့ဒီတော့မလို့ညီမမေးခဲ့တယ်ပေါ့ညီမလေးကြီးကိုသားကဘယ်လိုမျိုးတူဆုံးတာလဲပေါ့နော်ဒီညီမလေးကပြောတယ်ကိုသားကအလုပ်ဟိုအလုပ်သွားတာပေါ့နော်ဒီပစ္စည်းတွေအထောက်ပံ့တောင်းအနေနဲ့ဆိုတော့လေပစ္စည်းတွေလိုက်တယ်တယ်ပြီးတော့အချိန်နောက်ကျလေးမှပြန်လာတယ်ပေါ့နော်ပြန်လာပြီးတော့ထမင်းစားတယ်7နာရီလောက်မှအဲ့ရထဲမှဝင်တယ်ပေါ့နော်7နာရီလောက်မှအဲ့ရတဲ့ထဲမှာသေးတွေပေါက်ချပြီးတော့ဟိုပစ္စကသွေးအံ့နေပြီးတော့ပစ္စကသွေးအံ့တယ်ပေါ့နော်ပြီးတော့နှာခေါင်းကသွေးထွက်တယ်သွေးထွက်တော့သူတို့တွေကဟိုဆင်းရုံပြတယ်ပေါ့နော်ဆင်းရုံရောက်မှတည်ဆုံးတယ်လို့ပြောပါတယ်ရှင
်သောသားဟာကရင်ပြည်နယ်အတွင်းကစစ်ကောင်စီကိုစန့်ကျင်တော်လှန်နေတဲ့စစ်ကြောင်းတွေကိုထောက်ပံ့ပေးနေသူတို့ဖြစ်ပါတယ်သူဟာထိုင်းနိုင်ငံထဲမှာပရဟိတလုပ်ငန်းတွေလုပ်ဆောင်နေတဲ့ကိုသားဖောင်ဒေးရှင်းကိုဥဆောင်နေသူတူလည်းဖြစ်ပါတယ်။သူ့ရဲ့အလောင်းကိုတော့စမောစခွန်ခရိုင်တဲကဖုန်ရင်းကြောင်တစ်ခုမှထားပြီးမတ်လ16ရက်နေ့ကတော့ရင်ခွဲစစ်ဆေးခဲ့ပါတယ်။စစ်ဆေးချက်အပြည့်ကိုတော့45ရက်ကြာမှသိရမယ်လို့ဆိုပါတယ်။သူဟာကရင်လူမျိုးတယောက်ဖြစ်ပြီးတေဆုံးချိန်မှာအသက်38နှစ်အရွယ်ရှိပြီဖြစ်ပါတယ်ရှင်
။ပြည်တွင်းဆက်ဆက်သတင်းဆောင်ပါတွေပြီးတဲ့အခါမှာနိုင်ငံတကာသတင်းဆောင်ပါတို့ကိုတင်ပြချင်ပါတယ်။ရှိတော့အရှာရဲ့ plastic စွန့်ပစ်ပစ္စည်းတွေကိုတဘာဝအခြေခံနည်းနဲ့ဖြည့်ရှင်းနိုင်ဖို့အတွက် super warm ခေါ်တဲ့ insect တွေရဲ့အစာခြေဖြတ်မှုစနစ်ကိုအများပြထုတ်လုပ်တာကအဖြေတစ်ခုဖြစ်နိုင်တယ်လို့စင်ကာပူကသိပ္ပံပညာရှင်တွေကယူဆနေကြပါတယ်ဒီ insect တွေရဲ့ plastic စားသုံးမှုကိုသူတို့ကလေ့လာနေကြတာပါအပြီးသတင်းစောင့်ပေါက်ကိုမတ်သိင်ကြီးထိုက်ကတင်ပြပါမယ
်ဒီပိုးကောင်လေးတွေဟာ plastic ညင်ညမ်းမှုကိုဖြည့်ရှင်းနိုင်တဲ့အဖြေဖြစ်လာနိုင်တယ်လို့စင်ကာပူနိုင်ငံTechnology Tech to NTU ကသိပ္ပံပညာရှင်တွေကမျှော်လင့်နေကြပါတယ်။ဒီပိုးကောင်တွေဟာ plastic စွန့်ပစ်ပစ္စည်းတွေကိုစားသုံးချိဖြတ်နိုင်တယ်ဆိုတာကိုသိပ္ပံပညာရှင်တွေသိရှိထားပြီးဖြစ်ပါတယ်။အခုတော့ဒီပိုးကောင်တွေရဲ့သဘာဝချိဖြတ်နိုင်စွမ်းကကုန်ထုတ်လုပ်ငန်းအတိုင်းအတာမှာဘလောက်ထိရောက်နိုင်လဲဆိုတာကိုသူတို့ကလေ့လာလိုတာဖြစ်ပါတယ်။ NTU ကသုတေသနပညာရှင်လီယူယင်နန်းကအခုလိုပြောပါတယ်။
My boss super
warm. ကျောက်ထဲကအိမ်မွေးတိရစ္ဆာန်ဆိုင်ကနေ super warm ကိုဝယ်ခဲ့တာပါ။ super warm တွေက plastic တွေစားပြီးချစ်ဖြတ်နိုင်တယ်လို့အများသိကြပါတယ်
။သိပ္ပံအမည်ဇိုဖိုးဘယ်စာထာတူးစ်လို့ခေါ်တဲ့ဒီ super warm insect တွေရဲ့အစာအိမ်တွေက bacteria တွေဟာ plastic တွေကိုချစ်ဖြတ်နိုင်တာဖြစ်ပါတယ်။ဒါပေမဲ့ဒီပိုးကောင်တွေကို plastic ချစ်ဖြတ်မှုမှာလက်တွေ့မသုံးသေးပါဘူး။ဒီပိုးကောင်အများပြားကိုထိမ့်သိမ့်ထားဖို့ကခက်ပါတယ်။ဒီပိုးတုံးလုံးကောင်လေးတွေဟာပလတ်စတစ်ကိုစားသုံးရာကနေတခြားသောပလတ်စတစ်မဟုတ်တဲ့အစာတွေကိုစားသုံးတဲ့ပိုးကောင်တွေအဖြစ်အလျင်အမြန်အရွယ်ရောက်ကြီးထွားသွားတာကြောင့်ဖြစ်ပါတယ်။ဒါကြောင့်လဲ NTU ကသဘာဝပတ်ဝန်းကျင်သိပ္ပံဆိုင်ရာစင်ကာပူစင်တာကသိပ္ပံပညာရှင်တွေကဒီပိုးတုံးလုံးကောင်လေးတွေရဲ့ပလတ်စတစ်ချေဖြတ်မှုစနစ်ကိုတုပထုတ်လုပ်နိုင်မဲ့နည်းလမ်းကိုရှာဖွေနေကြတာဖြစ်ပါတယ်။သိပ္ပံပညာရှင်ဆက်ခန်းဘာရိုလီယာကအခုလိုပြောပါတယ်။
When the worms are done feeding with
ဒီပိုးတုံးလုံးကောင်တွေရဲ့အစာခြေဖြတ်မှုစနစ်တွေကအနုဇီဝကိုထုတ်ယူပြီးသိပ္ပံကန်သုံးဖန်ပလင်းထဲမှာပလတ်စတစ်တွေနဲ့အတူထည့်ထားပါတယ်။နောက်ဆုံးတော့သူတို့ကတဖြည်းဖြည်းကြီးထွားလာပြီးခြေဖြတ်သွားပါတယ်
။ရှားနဲ့ချီတဲ့ပိုးတုံးလုံးကောင်တွေကိုအုပ်စုသုံးစုခွဲပါတယ်။အုပ်စုနှစ်စုကိုတော့ပလတ်စတစ်တွေကျွေးတခြားအုပ်စုကိုတော့အုပ်နီးကိုကျွေးပါတယ်။လီလာချက်ကိုဥဆောင်တဲ့တွဲဖက်ပါမောက်ခခေါင်ပင်ကအခုလိုပြောပါတယ
် Our study is one of the
ကျွန်တော်တို့လေ့လာမှုဟာဆိုရင်ပင်လယ်ပြင်ဝန်းကျင်အတွင်းအနုဇီဝရုပ်နဲ့ plastic အပြန်အလှန်တုံ့ပြန်မှုကိုဒေတာတွင်းလေ့လာမှုတွေတဲ့ကတစ်ခုဖြစ်ပါတယ် plastic စွန့်ပစ်ပစ္စည်းတွေကိုစီမံခန့်ခွဲနိုင်ရေးစမ်းသစ်တဲ့ဇီဝနည်းပညာတစ်ခုဖန်တီးနိုင်ဖို့ရည်မှန်းဆောင်ရွက်တာပါ
အရှိတောင်အရှဒေတာတွေမှာပလတ်စတစ်ဆွန့်ပစ်ပစ္စည်းတွေအရေးကအဓိကပြဿနာတစ်ခုဖြစ်ပါတယ်အရှပစိဖိတ်ဒေတာတဝန်းကပင်လယ်ပြင်တွေနဲ့ရေကြိုဂေဟစနစ်မှာပလတ်စတစ်ဆွန့်ပစ်ပစ္စည်းညဉ့်ဉန်းမှုတွေဖြစ်နေပါတယ်ဩစတြေးလျနိုင်ငံ InSpark တက္ကသိုလ်ကပါမောက်ခ Chris Rink ကတော့အရှိတောင်အာရှဒေသရဲ့ပလတ်စတစ်ဆွန့်ပစ်ပစ္စည်းပြဿနာအတွေ့ပြည်ပြည်စုံနဲ့ဖြေရှင်းချက်တည်ရတော့မရှိဘူးလို့ယူဆထားသူပါ Super Worms ပို့တုံလုံးကောင်တွေကဒီပြဿနာကိုဖြေရှင်းရေးအတွေ့သဘာဝအခြေခံဖြေရှင်းနည်းတစ်ခုဖြစ်နိုင်တယ်လို့သူကပြောပါတယ်
to take care of our plastic waste crisis
plastic ဆုပ်ပစ္စည်းပြဿနာကိုဖြေရှင်းနိုင်မှုအတွက်အရင်ဆုံးတော့ plastic အသုံးပြုမှုကိုလျှော့ချပါရစေ။အဲဒီနောက် coffee ကလိုပစ္စည်းတွေမှာအချိန်ချင်းပြန်သုံးနိုင်တဲ့ပစ္စည်းတွေကိုပြောင်းပြီးတော့ထုတ်လုပ်ဖို့လိုအပ်ပါတယ်။တတိယချက်အနေနဲ့ကတော့ပြန်လည်အသုံးပြုနိုင်ရေးဆောင်ရွက်မှုဖြစ်ပြီးတော့အဲဒီမှာ super worm တွေကိုသုံးနိုင်ပါတယ
်။အခုသုတေသနရဲ့နောက်ဆုံးအဆင့်ကတော့ super worms ပိုးတုံးလုံးတွေရဲ့အစာအိမ်တွေက plastic ချေဖြစ်နိုင်တဲ့အနုဇီဝရုပ်ကိုဖန်တီးထုတ်လုပ်နိုင်မလားဆိုတာကိုစမ်းစစ်မှာဖြစ်ပါတယ်ရှင်။
မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်
ဖြူရုပ်တံကနေအင်္ဂါနေ့မနက်ပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်အစီအစဉ်တွေကိုသတင်းတော့မဆုနဲ့စကြပါတယ်။ဒီစီစဉ်မှာမြန်မာနိုင်ငံအနောက်ချမ်းရခိုင်ပြည်နယ်တွင်းမှာအေးအေးရခိုင်တပ်တော်နဲ့မြန်မာစစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသခံတွေအတွက်သွာလာနေထိုင်စားဝတ်နေရေးအတော်လေးခက်ခဲလာတဲ့သတင်းတင်ပြပါမယ်။အရပ်ဘက်စစ်ဘက်မခွဲဘဲစစ်ကောင်စီကလည်းလေကြောင်းတိုက်ခိုက်လိုက်တာလက်နက်ကြီးနဲ့ပြစ်ခတ်တာတွေကြောင့်အိုးအိမ်ဆုတ်ခွာရတဲ့ဒုက္ခသည်တွေကလည်းထူးမြလာနေပါတယ်။ဂျန်ကောကပေးပို့တဲ့သတင်းနောက်မဆုကိုကိုသားညူဦးကပြောပြပေးမှာပ
ါ။မနက်ကတဝန်းလုံးမှာတော့လူပေါင်း 1.8 တန်းကျော်အိုးအိမ်ဆုတ်ခွာထွက်ပြေးနေကြပြီးတော့ရခိုင်ပြည်နယ်ကမြို့နယ်အတော်များများမှာလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးပစ်ခတ်မှုတွေပါဝင်လက်နက်ကင်တိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတာမဟုတ်လို့ဒေသခံတွေစိုးရင်ကြောင်းကြမှုပိုတိုးလာတယ်ဆိုပြီးကုလသမဂ္ဂစာနာမှုဆိုင်ရာညှိနှိုင်းမှုယုံ UNOCHA ကနောက်ဆုံးသတင်းထုတ်ပြန်ခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကညီတော်မဟာမိတ်တုံးပွဲနဲ့စစ်ကောင်စီကြားအခုနှစ်အစဇန်နဝါရီလ17ရက်နေ့ကစပြီးတော့အပြည့်ရက်တဲ့ဆိုပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာတော့တိုက်ပွဲတွေကပြင်းထန်နေပါတယ်ညီတော်မဟာမိတ်တုံးပွဲမှာအေးရခိုင်တက်တော်ပါတယ်ဆိုပေမဲ့အခုရှမ်းမြောက်ပြစ်ခတ်ရစေးကရခိုင်ပြည်နယ်ရင်းနဲ့မသက်ဆိုင်တဲ့အကြောင်းအေးအဖွဲ့ကထုတ်ပြန်ပါတယ်ပြီးခဲ့တဲ့2023နိုဝင်ဘာလထဲမှာတကြော့ပြန်ပြင်းထန်လာတဲ့စစ်ကောင်စီနဲ့အေးအဖွဲ့ကြားတိုက်ပွဲတွေအတွင်းမြို့နယ်ခုနှစ်ခုနဲ့စစ်ကောင်စီတပ်စခန်း200ကျော်ကိုသိမ်းပိုက်နိုင်ခဲ့တယ်လို့အေးပြောခွင့်ရသူကပြောပါတယ်တိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီဘက်ကသူတို့ရှိတဲ့နေရာတွေမှာမျိုးရင်းအဝင်ထွက်ကန့်တက်ပြီးတော့ဒေသခံတွေကိုလူသားတိုင်းဖြစ်အုံပြုနေတာတွေ့ရတယ်လို့ရခိုင်ရေးတက်ကြွလှုပ်ရှားသူကိုထွန်းကြီးကပြောပါတယ
်ဒီတစ်တွေရလို့မဟုတ်ပါဘူးရခိုင်ပြည်နယ်မှာအခုစစ်ကောင်စီရှိနေသေးတဲ့မျိုးတွေအကုန်လုံးမှာရှိနေတဲ့ပြည်သူတွေကတော့အပြင်ထွက်ခွင့်ပြင်ထွက်ထွက်ခွင့်ဝင်ခွင့်လုံးဝမရှိဘူးပေါ့လေနော်အဲဆိုရင်လည်းဒီရခိုင်တစ်တွေကားလိုင်းကိုဖျက်ပြီးတော့ဒီအကောင်လုံးကိုဒီဘက်ဖုန်းနဲ့တူပြီးတော့ဒီဖြည့်ဆည်းကြတယ်ပိုက်ကြတယ်စစ်တွေဆိုရင်လည်းဒီအမြင့်ကျွမ်းတတကိုအရင်ကတည်းကရှိုးချပြီပေါ့လေဆိုတော့အခုလည်းထပ်ပြီးတော့ဒီဘက်မှာတတတွေထရှိုးတာပဲလောက်နေတယ်ဆိုတော့အပြင်ထွက်ခွင့်ကလည်းဒေသခံပြည်သူတွေကိုလည်းလုံးဝဒီအပြင်ထွက်ခွင့်ပေးမထားဘူးဒါကတော့မျိုးနေတန်းပါပဲကြောက်ဖြူလေဒီတန်းဖြစ်တယ်အိုင်းလေးဖြစ်တယ်တခြားစစ်တောင်ဘူးကြီးတောင်မောင်တော်စစ်တွေပေါ့လေနော်ဆိုတော့တမျိုးမကြံပါပဲစစ်ကောင်စီရှိနေသေးတဲ့မျိုးတွေအကောင်လုံးကတော့ဒီလူသားတန်းကဖြစ်နေသူတို့ဒီတစားခံဖြစ်ခေါ်တတ်တဲ့ပုံစံမျိုးကိုတွေ့နေရပါတ
ယ်။ရခိုင်ပြည်နယ်မှာရေလန်းကုန်းလန်းတွာလာမှုတွေကန့်သက်ထားတာကြောင့်စားနပ်အခါနဲ့အခြေခံပစ္စည်းတွေရှားပါလာနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုယုံကသတင်းထုတ်ပြန်ခဲ့ပါတယ်။
ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေပြင်းထန်လာတာနဲ့မျှဆစ်ရှောင်နေရတဲ့ဒုက္ခသည်ဥယျကလည်းတစားတဲ့တစားပိုများလာပါတယ်။စစ်ဘေးဒုက္ခသည်တွေဟာဒေသခံကြီးရွာသားတွေရဲ့အကူအညီနဲ့စားဝတ်နေရေးကိုဖြည့်ရှင်းနေကြရတယ်လို့ရံပြည်မြို့နယ်ကစစ်ဘေးဒုက္ခသည်တွေကပြောပါတယ်။
ဒီလည်းမရှိဆိုင်မရှိဘူးလည်းမရှိအကုန်ရှိဆိုလို့ဆက်ဆံရတယ်ဆိုလို့ရှိရင်ရွာကနေပြီးတော့အလူရှင်နေလာပြီးတော့ရရတယ်ဆိုလို့ရှိရင်တော့ရတာပေါ့နော်ကေစီရေတော့မဟုတ်ဘူးပေါ့
လနက်ကိုင်ပြပခါရီနဲ့လုံခြုံရေးပြပြမှုတွေကြောင့်အရသာပြည်သူတွေလုံခြုံရေးနဲ့အကာအကွယ်ရရှိရေးမှာချင်းချောက်မှုတွေကြုံရတဲ့အပြင်ငွေကြေးဖောင်းပွားမှုဒဏ်ကိုလည်းမြန်မာပြည်သူတွေခံနေကြရတယ်လို့ကုလသမဂ္ဂရဲ့နောက်ဆုံးထုတ်ပြန်ချက်မှာဖော်ပြပါရယ်။စာဝန်ကြီးအခြေခံလိုအပ်ချက်ပြည့်မီဖို့အခက်ကြုံနေရတာကြောင့်အခု2024ခုနှစ်မှာစာနာမှုအကူအညီလိုအပ်နေသူ 18.6 တန်းရှိနေတဲ့အကြောင်းကုလသမဂ္ဂစာနာမှုဆိုင်ရာညှိနှိုင်းမှုရုံး UNOCHA ကသတင်းထုတ်ပြန်ခဲ့ပါရယ်။ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်အခုလက်ရှိထွက်ပြေးနေရတဲ့လူဦးရေက3သိန်းခွဲကျော်လောက်ထိရှိနိုင်တယ်လို့စစ်ရှောင်ကူညီနေတဲ့ဒီဒေသခံရပ်ဖက်ဖွဲ့စည်းတွေကတော့ခမန်းထားပါတယ်စစ်ဘေးဒုက္ခသည်တွေအတွက်စားဝတ်နေရေးအပြင်ဆေးဝါးမလုံလောက်တာဆေးရုံဆေးကမ်းရှိတာတွေကြောင့်ကျမကြီးဆိုင်ရာခက်ခဲတွေလည်းကြုံနေရပါတယ်ဒါရီကြောင့်မလို့နိုင်ငံတကာအပါအဝင်ပြည်ရင်းပြည်ပအဖွဲ့စည်းတွေရဲ့အကူအညီတွေအထူးပဲလိုအပ်တယ်လို့ဒေသအတွင်းစစ်ဘေးဒုက္ခသည်ကူညီနေသူတူကပြောပါတယ်
စားဝတ်နေရေးကတော့မလုံလောက်မှုကြက်မလုံလောက်မှုကတော့ကျော်လင်းရတယ်ကိုပြောရဲဆိုတာဒီမှာကျွန်တော်လုံးနေတဲ့ပမာဏနဲ့ကျော်လာတဲ့အနေအထားမျိုးမှာလိုအပ်ချက်တွေကတော့အများကြီးရှိနေတယ်ပေါ့နော်ဆက်ဖို့ကျွန်တော်လုံးနေတာကလည်းရောရှိနေတယ်လို့အဲ့ဒါ300လောက်ဆိုတဲ့သဘောတရားမျိုးအဲ့ဒီမျိုးအနေအထားမျိုးမှာတော့စားဝတ်နေရလို့စားစားဖို့တော့ပိုပြီးဆိုင်ရိုက်ခါဆိုတဲ့အနေအထားတစ်ခုလိုတော့မှာကျော်လေးအခက်ကြီးရှိနေတယ်ဆိုတဲ့သဘောမှာရှိတယ်ပေါ့နော်အဓိကတော့ဒီရခိုင်မှာရှိတဲ့အဖွဲ့အစည်းတွေအနေနဲ့ဆင်ပြင်းပြေသလိုပုံစံမျိုးတွေနဲ့ကျွန်တော်ဒီမျိုးမှလိုအပ်ချက်တွေကိုအဲ့ဒါနဲ့ဆက်ပွင့်ပြေလို့လာပေါ့နော်ဒီနန်းကအစင်ကြီးမှုရှင်နောက်တစ်နန်းကပြောဆင်ပြင်းလဲဆိုတဲ့ပုံစံမျိုးတွေနဲ့ကျွန်တော်လည်းလိုအပ်ချက်ကတော့ရှိနေပါတယ်အဲ့အဖွဲ့အစည်းတွေအများကြီးပေါ်လာဖို့လည်းဒီမျိုးကရှိနေတဲ့လိုအပ်ချက်တွေကကျွန်တော်လည်းအရေးကြီးလို့လိုအပ်နေတဲ့အပိုင်းတွေမှရှိနေပါတယ်
စေတမနီရဲ့ရခိုင်ပြည်နယ်မှာဒေသခံတွေဟာစစ်ဘေးဒုက္ခသည်ဘဝသာမကဘဲနဲ့အသက်ဆုံးရှုံးမှုတွေပါကြုံတွေ့နေရတာပါရခိုင်ပြည်နယ်မြို့တော်စစ်တွေမှာဆိုရင်လက်နက်ကြီးကျလို့ဒေသခံတချို့ထိခိုက်ဒဏ်ရာမှုသေဆုံးမှုတွေရှိခဲ့ပါတယ်ရခိုင်ပြည်နယ်တိုက်ပွဲမှာစစ်ကောင်စီဘက်ကလေကြောင်းအသုံးပြုတာတွေရှိပေမဲ့အခုလက်နက်ကြီးကျရောက်မှုကတော့ဘယ်ဘက်ကပစ်ခတ်တယ်ဆိုတာကိုတော့အတိအကျမသိရပါဘူးစစ်တွေမြို့ရင်းကိုမကြာခဏလက်နက်ကြီးကြီးကျရောက်နေတာကြောင့်မြို့ရင်းမှာရှိနေတဲ့ဒေသခံတွေကတော့စိုးရိမ်ကြပါတယ်ပဲလို့ရစီကိုထွက်ပြေးခြင်းပေမဲ့စစ်ကောင်စီဘက်ကပိတ်ဆို့ထားမှုတွေကြောင့်အခက်အခဲကြုံရတယ်လို့စစ်တွေဒေသခံတူကပြောပါတယ်
။ဆိုတော့ဒီနေ့ဒီချင်းဝင်နေရပါတယ်ဆိုတာဒီလိုမျိုးအကျိုးတော့မပြောနိုင်ဘူးလေ။ကိုယ်စီရောက်လာနိုင်တာလေ။ဆိုရင်တော့ရှင်ရင်ပေါင်းလို့ဒါနေရတာအရင်ကတော့တော့ဆိုတာကတော့ကျွန်တော်ကျွန်တော်ရှင်နေရရှင်နေတာပေါ့။
ပြီးခဲ့တဲ့ဖေဖော်ဝါရီလကမိုင်းတုန်းကစစ်တွေမြို့ပေါ်မှာရှိတဲ့ကိုရီးယားစစ်ကမ်းဈေးတွင်လက်နက်ကြီးကြီးကြောက်ပေါက်ကွဲခဲ့လို့ဒေသခံ10ဦးထက်မနည်းသေဆုံးပြီးတော့80ကျော်ဝန်းကျင်ဒဏ်ရာရတဲ့ဖြစ်စဉ်ရှိခဲ့ပါတယ်။ရခိုင်တပ်တော်အေအေကတော့စစ်ကောင်စီအနေနဲ့ရဲသားတွေနေထိုင်တဲ့မြို့ပေါ်ရပ်ကွက်နဲ့ကျေးရွာတွေကိုဥတီပြီးလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလေကြောင်းတိုက်ခိုက်တာတွေခုနောက်ပိုင်းမှာပိုးပြီးတော့တိုးလုလာတယ်ဆိုပြီးတော့ထုတ်ပြန်ခဲ့ပါတယ်။ဒါကိုတော့စစ်ကောင်စီကငြင်းဆိုထားပါတယ်။စစ်ကောင်စီနဲ့အေအေတပ်ဖွဲ့တိုက်ပွဲမှာဒီကြောက်တော်မြောက်ဦးမင်းပြမြေပုံပေါက်တော်ပုံနေကျုံးနဲ့ရံပြက်မြို့နယ်တွေကိုအေအေဘက်ကသိမ်းပိုက်ထိန်းချုပ်ထားနိုင်ပြီးတော့ချင်းပြည်နယ်အတွင်းကပလောဝမြို့နယ်ကိုလည်းထိန်းချုပ်ထားနိုင်ပြီလို့အေအေကကြေညာထားပါတယ်ဒါပေမဲ့လို့ရခိုင်ပြည်နယ်တောင်ပိုင်းရံမြက်မြို့ကိုအေအေဘက်ကသိမ်းပိုက်နိုင်ခဲ့တယ်လို့ကြေညာပေမဲ့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေရှိနေလို့ရံမြက်မြို့အပါဝင်တခြားဆက်ဆက်တဲ့ကျေးရွာကဒေသခံတွေကတော့စိုးရိမ်နေကြပါတယ်စစ်ကောင်စီဟာရခိုင်ပြည်နယ်အပါဝင်အခုလက်ရှိဖြစ်နေတဲ့တခြားဒေသကတိုက်ပွဲတွေမှာလည်းလေကြောင်းအသုံးပြုမှုတွေတိုက်ခိုက်မှုတွေခက်ဆိတ်ဆိတ်လှုပ်လာပါတယ်ဒါရီကြောင့်မလို့ရသားထိခိုက်သေဆုံးမှုတွေလည်းတိုးလာပါတယ်သူစင်နာအဖွဲ့အစည်းတွေရဲ့ထုတ်ပြန်ထားတဲ့စည်းရုံးဆိုရင်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကအကြိမ်ပေါင်း1600ကျော်ရှိခဲ့ပြီးတော့အရသာ1000ကျော်သေဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။လေကြောင်းတိုက်ခိုက်မှုတွေဟာအရသာတွေကိုထိခိုက်စေတဲ့အတွက်ဆိုပြီးတော့စစ်ကောင်စီကိုလင်းစီဖြတ်တောက်ရေး3ရက်တာလှုပ်ရှားမှုတရက်ကိုလည်းတက်ကြွလှုပ်ရှားသူတွေကအခုဒီမတ်လ10ရက်နေ့ကစပြီးတော့လုံနေကြပါတယ်။စစ်ကောင်စီကိုလျင်စီမရောဖို့လူမှုကွန်ရက်လှူရှားမှုတွေကနေတဆင့်နိုင်ငံတကာကိုတိုက်တွန်းသွားမှာဖြစ်တယ်လို့ပါဝင်သူတွေကပြောပါတယ်စစ်ကောင်စီဘက်ကတော့အခုချိန်ထိကိုတိုက်ပွဲတွေတွင်ဒီအရက်ဖက်စစ်ဖက်မကွဲပဲနဲ့လေကြောင်းအသုံးပြုပြီးတော့တိုက်ခိုက်မှုတွေဆက်ပြီးတော့လှုပ်ဆောင်နေတာကြောင့်မလို့အရက်သားထိခိုက်သေဆုံးမှုတွေတိုးနေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်ခင်ဗျာကျွန်တော်သားညိုပ
ါကိုသားညိုတင်ပြခဲ့တာပါအခုတော့စီးပွားရေးပဲလက်ရအောင်ပါအမျိုးသမီးတွေဟာအမျိုးသားတွေဝင်ငွေရဲ့ထက်ဝက်ကျော်လောက်ပဲရရှိနေတယ်လို့ကုလသမဂ္ဂအထွေထွေချုပ်ကနိုင်ငံတကာအမျိုးသမီးများနေမှာပြောလိုက်ပါတယ်။မြန်မာအမျိုးသမီးလှုပ်သားထုတွင်မှာလည်းအမျိုးသားတွေနဲ့ရှိရင် လောက်ခလာစာလောက်ကိုင်းအခွင့်အလန်းကန့်သက်တွေရှိနေပါတယ်လို့မြို့သားလုံသမားကြီးရဆောင်ရွက်နေသူတွေကပြောကြပါတယ်ဒီသတင်းပတ်စီးပွားရေးအစည်းအဝေးမှာမတ်သိန်ကြီးထိုက်ကတင်ပြထားပါတယ
်စီးရဲမွေးတင်မှုဟာအမျိုးသမီးရုပ်သွင်ရှိတယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကနိုင်ငံတကာအမျိုးသမီးများနေ့မှာပြောဆိုလိုက်ပါတယ
် Globally poverty as a female face women have less access to land
အမျိုးသမီးတွေဟာမြေယာတဘာဝတယံဇာတာနဲ့ငွေကြေးပိုင်ဆိုင်မှုနည်းပါတယ်ရာသီဥတုပြောင်းလဲမှုရဲ့ရိုက်ခတ်တက်ရောက်မှုတွေကိုအမျိုးသားတွေထက်သူတို့ကပိုပြီးခံစားကြရပါတယ်စာနာရိတ်ခါမလုံခြုံမှုလဲပိုပြီးရင်ဆိုင်ကြရပုံရပါတယ
်အစိုးရတွေအနေနဲ့ပညာရေးနဲ့မိသားစုစီမံကိန်းဒန်းထူညီမျှတဲ့လစာလူမှုရေးခံစားခွင့်တွေကိုတိုးချဲ့ဆောင်ရွက်ကြမယ်ဆိုရင်တော့အမျိုးသမီးနဲ့မိန်းကလေးတန်း100ကျော်ကိုစီအတွင်းကနေလွတ်မြောက်စီမယ်လို့ကုလသမဂ္ဂအမျိုးသမီးအဖွဲ့ကပြောပါတယ်။ကမ္ဘာတစ်ဝှမ်းမှာအမျိုးသမီး၁၀၀ခန့်နှုန်းကျော်ဟာတရက်ကို2ဒေါ်လာ15စင်အောက်ဝင်ငွေရှိပြီးအလွန်အမင်းစင်းရဲမွဲတင်နေတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်က
The International Labour Organization estimates that worldwide
ကမ္ဘာတစ်ဝှမ်းပြည်မြောက်အားဖြင့်အမျိုးသားတစ်ဦး2ဒေါ်လာဝင်ငွေရတဲ့အချိန်မှာအမျိုးသမီးတွေကတော့52ဆင့်လောက်ပဲပြန်မြရရှိနေတယ်လို့နိုင်ငံတကာအလုသမားအဖွဲ့ ILO ကခန့်မှန်းထားပါတယ်။အမျိုးသမီးတွေကြီးစိုးတဲ့စီးပွားရေးကဏ္ဍတွေဟာလည်းတန်ဖိုးနှိမ့်ချခံရပြီးလောက်ခလာစားမရတာမျိုးတွေတောင်ရှိပါတယ်
။ဒေါ်တင်တင်ဝေကတော့မြန်မာနိုင်ငံအလင်းတဲ့အလုသမားတပ်မခများအဖွဲ့ချုပ်ရဲ့တွဲဖက်ဥက္ကဋ္ဌဖြစ်ပြီးသူမတို့အဖွဲ့အစည်းမှဆိုရင်အမျိုးသမီးလောက်သားတို့အများစုပါဝင်တယ်လို့အဖွဲ့ကဦးဆောင်သူတွေတင်မှလည်းအမျိုးသမီးတွေကအများစုဖြစ်ပါတယ်အထည်ချုပ်လုပ်ငန်းမှာအမျိုးသမီးအများစုဝင်ရောက်လုပ်ကိုင်နေကြပေမဲ့လုပ်ငန်းပိုင်းဆိုင်ရာမှာအလုပ်ရှင်တွေကကြားမှာဖြစ်တည်မှုအပေါ်အခြေပြုခွဲခြားကန့်သတ်မှုတွေကြောင့်အမျိုးသမီးတွေအတွက်အလုပ်အကိုင်အခွင့်အလမ်းအကန့်အသတ်ဖြစ်စေတယ်လို့သူမက VOE ကိုပြောပါတယ
်လက်ရှိမြန်မာပြည်မှာကျတော့စက်ရုံတွေမှာကအလုပ်ရှင်နဲ့လုပ်ငန်းရှင်တွေကဟာဒါတတ်မှတ်ထားတာပေါ့နော်ဒါသူတို့ကဆက်ပြင်းဆိုရင်ယောက်ျားလေးဆိုတဲ့ပုံစံမျိုးမိန်းကလေးတွေကကြတော့ဘောတော့ဒါအဲဒီဆက်ချုပ်ကမေပုံစံမျိုးခွဲခြားပြီးတော့တတ်မှတ်လိုက်တဲ့ပုံစံမျိုးပေါ့နော်တကယ်တော့အမျိုးသမီးကြီးကလည်းလုံနိုင်ပါတယ
်ကြားမှာဖြစ်တည်မှုအပေါ်ခွဲခြားတတ်မှတ်မှုရှိသလိုအသက်အရွယ်ပေါ်မှာခွဲခြားတတ်မှတ်မှုနဲ့လည်းမြန်မာအမျိုးသမီးလှုပ်သားမှုကျုံရတယ်လို့ဒေါက်တင်တင်ဝေကပြောပါတယ်အထူးသဖြင့်လူလပိုင်းအရွယ်အမျိုးသမီးတွေဟာစက်ရုံတွေမှာတန်ရှင်းရေးအလုပ်အကိုင်အများစုလုပ်ရတယ်လို့သူမကပြောပါတယ်။အမျိုးသားအမျိုးသမီးအလုပ်အကိုင်အမျိုးအစားခွဲခြားခရရတာမျိုးအပြင်အထည်ချုပ်လုပ်ငန်းချင်းတူခဲ့ရင်လည်းပဲအမျိုးသားတွေကအမျိုးသမီးတွေထက်လောက်ခလာစားခံစားခွင့်ပိုပြီးရတာမျိုးကလည်းရှိပြန်တယ်လို့သူမကပြောပါတယ်။
အမျိုးသမီးတွေကကြတော့ဘောနော်တနေ့မနေ့အလုပ်၈နာရီရနေပြီးတော့ညမပြောင်းငင်ည၈နာရီအထိ9နာရီအထိအိုဒီရှိလက်ဆင်းရတာပေါ့နော်အဲ့အချိန်ဒီကိုတနေ့ကိုကိုချုပ်တဲ့အထည်ကကိုရဲ့အာဝါဒီကိုကိုကတနာယူ50ဆို50ကိုကအာဝါဒီကိုပြည့်အောင်ချုပ်ကြတာပေါ့နော်ဒါအမျိုးသားတွေကကြတော့ဒီလမ်းလျှောက်ပြီးတော့မှအမျိုးသားတွေရပတ်တယ်ပတ်ဘူးကမှဆက်ပြတ်တဲ့အခါကျမှအမျိုးသားတွေကဆက်ပြင်ပေးရတဲ့အခါပေါ့နော်အကွာဟားတယ်ဒါပေမဲ့လောက်ခလာစာတွက်လိုက်တယ်ဆိုရင်ကျမတို့ဒါလက်ရှိဆိုရင်အဲဒေးဂျီကလက်ရှိဆိုရင်ကျမတို့4800တတ်မှတ်ထားရဲဆိုရင်เนาะအမျိုးသားအဲဒီဆက်ပြင်းနေဆိုရင်အဲ5000ကျော်8000ကျော်6000ကျော်ဒီဒေးဂျီတွေကစာကွာဟတယ်ပေါ့เนาะလာစာထုတ်လိုက်တယ်ဆိုရင်เนาะကွာပါကွာပါတယ်ဟုတ်
ကျမဖြစ်တည်မှုအပေါ်ခွဲခြားတတ်မှတ်မှုတွေကြောင့်မိန်းကလေးငယ်တွေအရွယ်မတိုင်ခင်လုပ်ငန်းခွင်ရောက်လာကြတာမျိုးလည်းရှိတယ်လို့ဒေါက်တင်တင်ဝေကပြောပါတယ်အမျိုးသမီးတွေရဲ့လောက်ခလာစာနဲ့အလုပ်အကိုင်တန်းတူခွင့်ရရှိရေးတောင်းဆိုလှုပ်ရှားမှုတွေဟာအမျိုးသားလုပ်သားတို့ရဲ့လောက်ခလာစာနဲ့အလုပ်အကိုင်အခွင့်အလမ်းအတွက်ချင်းချောက်မှုမဟုတ်သလိုအမျိုးသမီးတွေအခွင့်အရေးတိုးတက်ရရှိမှုဟာအမျိုးသားတွေအတွက်ထိခိုက်နစ်နာမှုမဖြစ်စေနိုင်ဘူးလို့လည်းအလုပ်သမားရေးလှုပ်ရှားဆောင်ရွက်သူဒေါ်တင်တင်ဝေကယူဆပါတယ်လက်ရှိဆီယနာသင်ခံထားတဲ့မြန်မာနိုင်ငံမှာလုံခြုံရေးကင်မှုရောနေနေတဲ့အချက်ဟာအမျိုးသမီးလုပ်သားတွေအလုပ်လုပ်ကိုင်ခွင့်ကိုအဟန့်အတဖြစ်စေတယ်လို့လည်းသူမကထောက်ပြပါဗျာ အလုတ်သွားလုတ်မြန်လန်းခီးမှာဘေးကင်းလုံခြုံရေးကိုစိုးရိမ်ရသလိုအလုတ်သမားအခွင့်အရေးချူဖောက်ခရရည်လဲထုတ်ဖော်ပြောဆိုတောင်းဆိုခွင့်ကင်းမဲ့တဲ့အနေအထားလိုလဲအလုတ်သမားရေးအဖွဲ့တွေကထောက်ပြထားကြပါတယ်အမျိုးသမီးတွေအပေါ်အကျန့်ဖတ်မှုတွေအရေးကုလသမဂ္ဂအတွေ့အမှုချုပ်ဂူတာရက်စ်ကမတ်လ၈ရက်နေ့နိုင်ငံတကာအမျိုးသမီးများနေ့မှာသတိပေးပြောဆိုပါတယ
် The violence that is a pervasive feature of many women's lives can feed the vicious cycle
တချိန်တည်းမှာပဲအမျိုးသမီးအများအပြားရဲ့ဘဝမှာကြုံတွေ့ရတဲ့အကျန့်ဖတ်မှုတွေဟာလည်းစိုးကြော့တန်တရားလဲဖို့တွန်းအားဖြစ်စေနိုင်ပါတယ်ဆင်းရဲမွဲတင်မှုကြောင့်အကျန်းဖက်ခံရနိုင်ခြေပိုပြီးတိုးလာစေနိုင်ပြီးအကျန်းဖက်မှုတွေကြောင့်အမျိုးသမီးတွေပိုပြီးဆင်းရဲသွားစေပါတယ်။ဒါကလက်ခံနိုင်စရာမရှိပါဘူး
။လက်ရှိကမ္ဘာပေါ်ကအမျိုးသမီး10ဦးတိုင်းမှာတဦးကအလွန်အမင်းဆင်းရဲမွဲတင်နေပြီးဒီနှုန်းအတိုင်းဆက်ဖြစ်နေမယ်ဆိုရင်2030ပြည့်နှစ်အတွင်းဒါမှမဟုတ်လဲ2030ပြည့်နှစ်အရောက်မှာအမျိုးသမီး342သန်းဟာဆင်းရဲမွဲတေစွာနေထိုင်ကြရလိမ့်မယ်လို့ကုလသမဂ္ဂအမျိုးသမီးအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးစီမားဘာဟုကပြောပါတယ်ရှင
်မတ်တင်ဤထားရဲ့စီးပွားရေးစီစဉ်ဖြစ်ပါတယ်အခုတော့လူမှုရှုခင်းအစီအစဉ်ကိုဆက်ချပါတယ်ရှေ့ခေတ်ခါကမြန်မာနိုင်ငံမှာဝတ်စားခဲ့ကြတဲ့အမျိုးသမီးအမျိုးသားဝတ်စုံတွေပါဝင်မြမရင်ကျေးမှုနဲ့အမှုပညာလက်ရာတွေကိုနောက်နှစ်ပေါင်းများစွာအထိမပြောက်ပြဲ့ရအောင်ထိန်းသိမ်းနိုင်ဖို့ကြိုးစားနေတဲ့လူငယ်ကိုညံရဲရင်ဝင်းနဲ့မတ်စုမြတ်မုံကမေးမြန်းပြီးလူမှုရှုခင်းစီစဉ်မှာတင်ပြထားပါတယ်
နိုင်ငံတိုင်းမှာဒီခေတ်ပြောင်းလဲသွားတာနဲ့အမျှဝတ်စားစီရင်ပုံတွေလည်းပြောင်းလဲသွားကြပါတယ်ဒါပေမဲ့ကိုဒေတာကိုလူမှုအစိုင်းဝိုင်းကိုကိုစားပြုတဲ့ဒီကိုပိုင်သီးသန့်လက္ခဏာဟန်ပန်တွေပျောက်ပြက်မသွားအောင်ထိန်းသိမ်းထားကြတာကိုနိုင်ငံတော်တော်များများမှမြင်တွေ့ရပါတယ်။ဒါကြောင့်လဲဒီမြန်မာနိုင်ငံမှာတစ်ချိန်တုန်းကဝတ်စားခဲ့တဲ့ပုံစံတွေဒီရှင်ချင်းမှုအစင်နာတွေပျောက်ပြက်မသွားအောင်ထိန်းသိမ်းနိုင်ဖို့ကြိုးစားနေတာဖြစ်တယ်လို့ဒီမြန်မာ Culture Society မြန်မာရှင်ချင်းမှုအစိုင်းဝိုင်းကိုတည်ထောင်ထားတဲ့ကိုညံရဲရဲဝင်းကပြောပါတယ်။ခေတ်လူငယ်တယောက်အနေနဲ့ရှေးခေတ်ကဒီဝတ်ပုံစားပုံတွေရှေးဟောင်းပစ္စည်းတွေကိုဘယ်လိုမျိုးဒီထိမ့်သိမ့်နိုင်ဖို့စူးစမ်းနေတယ်လဲဆိုတာကိုညံရဲရင်ဝင်းကိုမေးကြည့်ထားပါတယ်
။ဟောပေါ့နော်အစကတော့လေးသိပ်ပြီးတော့ဟိုရီမန်းချက်ရေလိုအသိကြီးကြီးမားမားမရှိဘူးကနော်ကျွန်တော်အဲ့လိုငငယ်တော့ကအဲ့လိုအဖွားနဲ့ကြီးလာတဲ့လူဖြစ်တယ်ပေါ့နော်အဲ့လိုအဖွားငယ်ကပြောတယ်သူရှေးဟောင်းနောက်ပြည့်အဲ့လိုပုံမြင်လေးတွေရှိရဲ့နောက်ထပ်အဲ့လိုဂျပန်ခေတ်သူဖြတ်တန်းခဲ့တဲ့အတွေ့အကြုံတွေရှိရဲ့ပေါ့နော်အဲ့ခါကြလို့ရှိရင်အဖွားကသူကဟိုအဲ့ခေတ်ကအကြောင်းမျိုးအလိုပြောပြတယ်ပြီးတော့အဲ့ခေတ်ကငါတို့ကတော့ဘယ်ပစ္စည်းတွေသုံးခဲ့ရတာပစ္စည်းရှားပါတော့တယ်ဘာတွေသုံးတယ်ဘယ်လိုဝတ်စားတွေဝတ်ခဲ့တယ်စသဖြင့်ဒီလိုတွေဘာတွေပြောရရင်ကျွန်တော်အများအားဆွဲနေရပါတော့အဲ့တော့အဖွားဆုံးမိတဲ့နောက်ပိုင်းမှာဘယ်လိုကောင်းမလဲသူကြံခဲ့တဲ့ပစ္စည်းတွေပေါ့နော်ကျွန်တော်အမှန်တော့ဒီဟာတွေစုဆောင်းမှုရေလို့ညီမချက်မရှိဘူးအဖွားရဲ့ဟိုခုနလိုသူစီရရတဲ့ဟိုနတ်သက်ဖြူကရမတ်အလိုအနံ့နေပေါ့နော်အဲ့လိုအနံ့လေးတွေကအဖွားသုံးတဲ့လက်ကင်မလေးတွေမှာဆွဲနေတယ်ပေါ့နော်အဲ့လိုမျိုးပြီးလို့ရှိရင်သူသုံးတဲ့အလိုအင်ဂျီလေးတွေအားစားသူကဘလောက်ရှော်ရှော်အဲ့ဒီအနံ့ကြီးကမပြတ်ဘူးကျွန်တော်ဒီဟာလေးတွေကိုဆဲဆဲလန်းလန်းရှိတော့အဲ့ဒါကိုတင်းထားမယ်ဆိုရဲရွယ်ချက်ကနေပြီးတော့အဲ့ဒီအဖားဆုံးတော့အဲ့ဒီပစ္စည်းတွေတင်းပြတ်တယ်ပေါ့နော်ပြောရလို့ရှိရင်ကျွန်တော်ကဒီဟာကဟိုစပြီးတော့စုဆောင်းနေတာတိတ်ရီမန်းချက်ကြီးမာကြီးမဟုတ်ဘဲနဲ့ဟိုမိသားစုအမွေနှစ်ကိုထိန်းသိမ်းရမယ်ဆိုတဲ့စိတ်ကနေကျွန်တော်ကစတာပေါ့နော်နောက်တစ်ခုကကျတော့ဟိုကျွန်တော်ယူစတာတခုပါပေါ့ဟိုဒီဝတ်စုံတွေဟာလို့ဟိုဘယ်လိုခေါ်မလဲနိုင်ငံတနိုင်ငံရဲ့ပြရုပ်ပေါ့နော်ကျွန်တော်ဒီလိုမျိုးယူဆရဲပေါ့နော်ဟိုဥမာဆိုဒီဝတ်စုံတစုံမြင်လိုက်တာ ਨੇ ဒီဟာကဟိုဥမာပြောရမယ်ဆိုအရှိတိုင်းဘယ်နိုင်ငံကဟိုဝတ်စားဆင်မှုဖြစ်တယ်နောက်တစ်ခုကဒီဟာတော့ဖြင့်ဟိုအနောက်တိုင်းဝတ်စုံဖြစ်တယ်စသဖြင့်ဒီလိုမျိုးပေါ့ကျွန်တော်တို့ဆိုဟိုခွဲခြားသိနိုင်တဲ့အရေးသွေးတွေဂုံတက်တီတွေရှိတယ်ပေါ့နော်အဲ့တော့ကျွန်တော်ကကြည့်ကြည့်မှာကြည့်ကြည့်ကြည့်ပြောရမယ်ဆိုငါနိုင်ငံအတွက်ဘာလုပ်ရမလဲပေါ့နော်အဲအဲ့လိုမျိုးအစားတော့ဒီလိုမိသားစုယူဟာနေစပြီးစုလာနေပြီးတော့အခုဆိုကျွန်တော်ဟိုစိတ်အားတက်တဲ့ဇာနဲ့ပဲလိုက်စုစားအောင်နေတာဖြစ်တဲ့အတွက်ကျွန်တော်အခုစိန်ချိန်ပါဆိုအဝိထေရရေတော့အဖြစ်တော့900ကျော်လောက်ရှိပြီတော့သူနဲ့ဆက်ဆက်တဲ့ဓာတ်ပုံအဟောင်းတွေပါပြီပေါ့ဒါကြီးဆိုလို့ရှိရင်တော့1800ကျော်လောက်ရှိရေတော့အဖြစ်တော့ဘယ်လောက်ရှိမှလဲချင်း
ကိုရဲရဲကပြောမယ်ဆိုရင်တော့ဒီအသက်20ကျော်လူငယ်တယောက်ဖြစ်တယ်ပေါ့လေဆိုတော့များသောအားဖြင့်ဒီကိုရဲရဲတို့လိုမျိုးအရွယ်လူငယ်ဆိုရင်ဒီရှေးခေတ်ကအဝတ်အစားတွေဒီရင်ကျေးမှုပစ္စည်းတွေကိုတံပိုးထားရမယ်ထိန်းသိမ်းရမယ်ဆိုတာမျိုးထက်ပေါ့နော်ဒီခင်းတဲ့အရင်ခေတ်ရှိပြေးနေဖို့အတွက်ကိုပဲဟိုများသောအားဖြင့်ကပို့ပြီးတော့စိတ်ဝင်စားခဲ့ကြတယ်ပေါ့လေဆိုတော့ကိုကအခုလိုမျိုးဒီကိုနိုင်ငံကရှေးခေတ်ပစ္စည်းတွေကိုရင်ကျေးမှုတွေကိုမြှင့်တင်ဖို့တိုင်းနေတယ်စူးစမ်းနေတဲ့ခါကျတော့ကိုနဲ့ရွယ်သူတွေထဲမှာရောဘယ်လိုတုံ့ပြန်မှုရလဲရှင်အဲ့ဒီပုံမှာ
ကျော်လူတွေကတော့တိတ်ပြီးတော့ဟိုဟာမရှိကြဘူးဘယ်လိုကောင်းမလဲဟိုဝေဖန်တာမျိုးမရှိကြဘူးကျော်လူတွေကတော့အများအားပြည့်ရယ်ပေါ့နော်ဟိုဘယ်လိုကောင်းမလဲအခုဆိုဟိုအမပြောသလိုပေါ့နော်လူငယ်တွေဆိုလို့ရှိရင်အဲခစ်ရှိပြေးကြတယ်ခစ်မီရယ်ပေါ့နော်ဒီလိုမျိုးတွေဟိုဟာထင်ကြ
အဲ့ဒီမှာပေါ့နော်ရှင်းတော့အကြောင်းကြီးစိတ်ဝင်စားဘူးဟိုတို့ယူကအမွေနေ့ဒီစိတ်ဝင်စားစားသဖြင့်ဟိုလို့ပြောကြမယ်တကယ်တော့မဟုတ်ဘူးနော်ဒီလူငယ်တွေကကျွန်တော်စုပွဲတွေစီစဉ်ပြတယ်ပေါ့နော်ပြပွဲတွေစီစဉ်တယ်အဲ့လိုခါကြီးဆိုလို့ရှိရင်လူငယ်တွေကပဲအချင်းချင်းပြန်ပြီးတော့
အဖေအမြောက်ပြကြတာအများကြီးရှိတယ်ပေါ့နော်ဟိုပြီးခဲ့တဲ့ဒီ2024ဇန်နဝါရီလဆိုတော့ကျွန်တော်ရဲ့ဟိုမိသားစုအမွေနဲ့ပစ္စည်းလေးတွေပြပွဲတစ်ခုလုပ်တယ်ပေါ့နော်အင်ဂျီဘာပုံမြင်ဆိုတဲ့နာမည်နဲ့လုပ်တယ်ကျွန်တော်အဖွားရဲ့စတိုရီအဖွားရဲ့စတိုရီစီကိုကျွန်တော်ပြထားပါပေါ့နော်အဲ့ဒါဆိုကောင်မလေးတယောက်ဆိုလို့ရှိရင်ကြည့်ပြီးတော့သူငိုတယ်ဘာဖြစ်လို့လဲဆိုတော့သူကလေသူ့အ
Italy which Alushin, Pat Mulum, Mima San Nero, Sadamin, Tommy Impatara Laru, Sadamin, Diluri, Piojarali, and also General Ariha, they lama canjum. Oh, Tegero, a chinsura, Shiro, Alupini, Mini Mindari, Wakere, Nabio, Di Haria, who now by my little colony kid, Marama, oh, Nanga Chincha, Nanga Gonsa on the Arab, a chicken would go use on it, which are a Halishi one, or Jaji one. General Dilu Bright to Kuni, General Poy Maso, a chamber story with a Sasajin with a General Shetty, Blue Mau, Blumium Lepard, and number into General a chain at a Dari Lupia. Now, Dr. Kupio, I'm sorry, a chain dali, or Chaljas and Mimas and Sadaki Machine, or Chaljali with it, a sin and Migli with it, since I she know to do best now, or two jarry so out, General Mean, Domian, one. Dilu Patani, one, a dia solution, or a book. Well, come on.
ဒီလိုပတ်တန်ဒီပေါ့နော်တရားဆိုလို့ရှိရင်ဘာမလုံးလုံးမှုကြီးမင်းသားကြီးကိုကျွန်တော်အဲ့ဒါကိုကျွန်တော်ပွဲတစ်ခုမှာကျွန်တော်ပြန်ဝတ်တာရှိတယ်ဒီလိုဟာဒီအစဉ်လေးပေါ့နော်ဒီအချိန်ဝတ်စုံတွေပါဝင်ပေါ့နော်ဒီရှေးဟာသူပညာပြင်စီတွေလက်ရည်ကိုထိမ့်သိမ့်နိုင်ဖို့အတွက်ကိုဒီမြန်မာကာချာဆိုဆိုက်တီဒီမြန်မာယဉ်ကျေးမှုအတိုင်းဝန်းဆိုပြီးတော့မှာကိုရဲရဲ့တည်ထောင်ထားပါတ
ဖြစ်ပါတယ်ရှင်ရှေးဟာဝေစားစီရင်ပုံတွေကိုတက်နိုင်သမျှဆက်လက်ပြီးတော့လေ့လာမှတ်တမ်းတင်ထိမ့်သိမ်းသွားမယ်လို့ပြောပါတယ်ရှင်ကျွန်မစုမြတ်မောင်ပ
ါ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာကVOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာလေးပြည်စီချင်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်မှုအစဉ်ကြိုးစားနေပါတယ်ခင်ဗျာ
VOA ရုပ်သံကပတ်စဉ်အစီအစဉ်တွေကိုတင်ဆက်နေပါတယ်အခုတော့ပ တရယံတရင်လောရဲ့အလဲပါနိုင်ငံကမီဒီယာတထေးကြီးရူပတ်မာတော့ခါသူချစ်တူအလိုင်းနိုဆက်ကိုဗနဲစေ့စားလိုက်ပါတယ်ဒီလိုနာမည်ကျော်ကြားသူတွေရဲ့အမှုပညာတရင်တွေကိုတတရယံစီစမမအေးတန်နေကျော်ကတင်ဆက်ထားပါတယ်
American Fox သတင်းဌာနနဲ့ News Corp ကုမ္ပဏီဥက္ကဋ္ဌဟောင်းရူပတ်မတ်တော်ဟာသူ့ရဲ့ချစ်သူအလိနာဇက်ကိုဗာနဲ့ဆင်ဆက်လိုက်ပါတယ်။သူတို့မင်္ဂလာပွဲကိုကယ်လီဖိုးနီးယားပြည်နယ်ကမာရောက်ပိုင်းမာရာဂါစပြစ်ချန်ကြီးတွေမှာကျင်းပမှာဖြစ်တယ်လို့မလ9ရက်နေ့ကပဲပြောရေးဆိုခွင့်ရှိသူကကြေညာသွားပါတယ်။ဒီသတင်းကိုပထမဆုံးတင်ပြတဲ့ New York Times သတင်းဆောင်မှာတော့သူ့ရဲ့သရိုးသမီးလောင်းဟာရုရှားနိုင်ငံကအသက်68နှစ်အရွယ်အငြင်းစားသိပ္ပံပညာရှင်ဖြစ်တယ်လို့ဖော်ပြထားပါတယ်။သူက molecule ဆိုင်ရာဇီဝဗေဒပညာရှင်ဖြစ်ပြီးတော့အသက်62နှစ်အရွယ်မာတောင်းနဲ့မနစ်ကနွေရာသီမှာစပြီးတော့တွဲခဲ့ကြတာပါ American သတင်းဌာနတွေမှာတော့သူတို့နှစ်ဦးလာမယ့်နွေရာသီဇွန်လမှာမင်္ဂလာဆောင်မယ်လို့ရည်နေပါတယ်တတိယမာတောင်းအနေနဲ့အခုလိုမျိုးထိမ်းများတာအခုဆိုရင်9ချိန်မြောက်ဖြစ်ပြီးတော့ဆေးဆက်တာကတော့6ခါရှိသွားပါပြီသူတို့သမီးဖြစ်သူအလိနာဇက်ကိုဗာကတော့အရင်ကအိမ်အောင်ရှိခဲ့ပြီးတော့သူ့ရဲ့ခမောဟောင်းကဂရေးကျွဲတတိအလက်ဇန်ဒားဇက်ကိုဗာဖြစ်ပါတယ်။ရူပမာတော့ဟာသူ့ရဲ့အလौတာဝင်တွေကနေပြီးတော့မနစ်ကစက်တင်ဘာကျမှအနားယူလိုက်တာဖြစ်လို့သူ့ရဲ့နှစ်80တာကာလရှည်တခြားသတင်းမီဒီယာလုပ်ငန်းရှင်ဘဝကိုအောင်မြင်မြင်နဲ့ညှိကုံးချုပ်ခဲ့တာဖြစ်ပါတယ်။ဟာရီယာရှင်စီတိုက်ပြေးသူကနေပြီးရုပ်ရှင်မင်းသားလို့ရုပ်ရှင်ကောင်းတွေအများကြီးရိုက်ကူးခဲ့တဲ့ဟောလိဝုဒ်မင်းသားအဒမ်ဆန်ဒလာ2023ခုနှစ်မှာဝင်ငွေအများဆုံးရတဲ့မင်းသားဖြစ်ပါတယ်။နှစ်စဉ်ကမ္ဘာဝင်ငွေအများဆုံးစင်ပြူစုတဲ့ Forbes Magazine ကမလ10ရက်နေ့ထုတ်ပြန်တဲ့စာရင်းမင်းသားဆန်ဒလာက Netflix Online ရုပ်သံလိုက်မှာပြသတဲ့ Murder Mystery 2ရုပ်ရှင်ကထုတ်လို့တရုပ်ဆောင်မှုအပါအဝင်အလုပ်ကြီး၄ခုကိုလက်ခံခဲ့ပြီးဝင်ငွေဒေါ်လာ83သန်းရရှိခဲ့တာပါ။ဘာဘီရုပ်ရှင်ကားကိုထုတ်လုပ်သူအဖြစ်နဲ့ရောခေါင်းဆောင်မင်းသမီးအဖြစ်နဲ့ပါပါဝင်တဲ့မင်းသမီးမာကော့ထရော်ဘီကတော့ဝင်ငွေဒေါ်လာ59သန်းနဲ့ဒုတိယနေရာကလိုက်ပါတယ်။သူ့ရဲ့ဘာဘီရုပ်ရှင်ဇက်ကားက2023ခုနှစ်မှာဝင်ငွေအများဆုံးရတဲ့ဇက်ကားဖြစ်ပြီးတော့တကမ္ဘာလုံးရုံတင်ဝင်ငွေဒေါ်လာတန်1400ရရှိခဲ့တာပါ။ဝင်ငွေအများဆုံးတတိယနေရာမှာတော့မင်းသားထမ်ခရုစ်ဖြစ်ပါတယ်။မနစ်ကယုံတင်တဲ့ Mission Impossible ဇက်ကားနဲ့2022မှာယုံတင်တဲ့ Top Gun နောက်ဆုံးကားတို့ကနေရရှိတာဖြစ်ပါတယ်။ဘာဘီရုပ်ရှင်ကားတွေကကန်နီယာမှာတရုတ်ဆောင်တဲ့ခေါင်းဆောင်မင်းသား Ryan Gosling Oscar တစ်ချိုစင်မှာလည်းပါတဲ့မင်းသားက၄ရောက်မြောက်ဝင်ငွေအများဆုံးနေရာမှာရရှိပြီးတော့ဒေါ်လာ43သန်းဝင်ခဲ့ပါတယ်။သူ့ရဲ့ I'm Just Can ဆိုတဲ့တဲ့ချင်းက Spotify Online တဲ့ချင်းလွင်လိုက်မှာနားထောင်မှုပေါင်းတန်းတရာကျော်ရှိတာပါ။စပိုင်ကားရင်းနဲ့နာမည်ကျော်တဲ့မင်းသားမက်ဒီမွန်ကတော့မင်းသားဘန်အက်ဖလက်နဲ့အဲဇကာကိုအမေဇုန်ကုမ္ပဏီကိုဒေါ်လာတန်130နဲ့ရောင်းလိုက်ရတယ်လို့ဩစကာတစ်ချိုအိုပန်ဟိုင်မာရုပ်ရှင်ဇကာကနေပြောလဲဝင်ငွေရခဲ့ပြီးတော့ဒေါ်လာ43သန်းဝင်ခဲ့ပါတယ်။ဝင်ငွေအများဆုံးဆန်လာတဲ့အတူတူတရုတ်ဆောင်တဲ့မင်းသမီးဂျန်နဖာအန်နစ်တန်ကတော့ဝင်ငွေဒေါ်လာ42သန်းမင်းသားလီယိုနာရိုဒီကပရီယိုက Killers of the Flower Moon ဇာတ်ကားနဲ့ဝင်ငွေဒေါ်လာ42သန်းတော့ရခဲ့ကြပါတယ်။သူတို့နောက်မှာတော့ဗြိတိသျှမင်းသား Jason Statham ကဒေါ်လာ42သန်းမင်းသား Ben Affleck ကဒေါ်လာ38သန်းနဲ့မင်းသား Denzel Washington ကတော့ဒေါ်လာ24သန်းတော့အသီးသီးရပြီးတော့ထိတ်ဆုံးကနေဝင်ငွေအများဆုံးတရုတ်ဆောင်10ဦးထဲမှာပါရှိပါတယ
်။ View ရောက်တာက American နိုင်ငံ Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
စင်ကာပူကမ္ဘောဒီးယားထိုင်းဗီယက်နမ်ဘရူနိုင်းနိုင်ငံခီးစဉ်တွေပြီးမှာရှေ့အာရှနဲ့ပစိဖိတ်လေယာလက်ထောက်နိုင်ငံကြီးဝင်ကြီးဒန်နီယယ်ခရိုက်တန်ဘရင်းကရှစ်တောင်ရှာကမိတ်ဆွေနိုင်ငံအများပြားဟာတောင်တရုတ်ပင်လယ်အရေးစိုးရိမ်နေကြကြောင်းသတင်းတောက်တွေကိုပြောပါတယ်တရုတ်နိုင်ငံကတောင်တရုတ်ပင်လယ်တစ်ခုလုံးလိုလိုကိုသူတို့ရဲ့အချုပ်ချာအာဏာပိုင်ဖြစ်တောင်းဆိုနေချိန်မှာဒီကိစ္စရေပိုင်နဲ့အငင်းပွားနေကြတဲ့ရှစ်တောင်ရှစ်နိုင်ငံတွေကြားမှာစိုးရင်ချက်ကအထူးမြန်မာလာနေတယ်လို့သူကပြောပါတယ
် We've seen in a number of instances where
တရုတ်ပြည်သူသမ္မတနိုင်ငံဟာနိုင်ငံတကာဥပဒေနဲ့ဆန့်ကျင်ပြီးတောင်တရုတ်ပင်လယ်ပြင်ထဲမှာခြေလမ်းတွေလှမ်းနေတဲ့တာရကများစွာကိုတွေ့မြင်ခဲ့ရပြီးမိတ်ဆွေနိုင်ငံတွေကိုချင်းချောက်အကြက်ကန်မှုတွေလုပ်နေပါတယ် ဒါကလုံးဝလက်သင့်ခံနိုင်စရာမရှိသလိုဒေတာတွေမှာမတိမငြိမ်ဖြစ်စေပါတယ
်။ဒီလောရတွေကြောင့်ဖြစ်ပေါ်လာနေတဲ့စိုးရိမ်ပူပန်မှုတွေကိုတောင့်ပြန်ပေးနိုင်ဖို့အမေရိကန်ပြည်ထောင်စုဟာနီလန်သုံးသွင်းတဲ့လှုပ်ဆောင်နေကြောင်းလက်ထောက်နိုင်ငံခြားရေးဝန်ကြီးခရိုက်တန်ဘရင့်ကပြောပါတယ
်။ First we continue to focus on our diplomacy
ပထမအချက်ကတော့အာဆီယံအဖွဲ့တွေကမိဖက်နိုင်ငံတွေအပါအဝင်ကျွန်တော်တို့ရဲ့တန်ငင်းတမန်ကင်းနီလန်ဆောင်ရွက်ချက်တွေကိုဆက်လက်အာရုံစိုက်ပါမယ်။ဒီနည်းနဲ့ရေပိုင်နဲ့အငင်းပွားနေတဲ့တောင်းဆိုသူအားလုံးအပါအဝင်နိုင်ငံအားလုံးအနေနဲ့သူတို့ရဲ့တောင်းဆိုချက်တွေဟာနိုင်ငံတကာဥပဒေအတိုင်းဖြစ်စေရပါမယ်။ဒါအပြင်တောင်တရုတ်ပင်လယ်ပြင်တွင်းမှာလွတ်လပ်စွာသွားလာခွင့်လွတ်လပ်စွာပြန်တန်းခွင့်နဲ့အငင်းပွားမှုတွေကိုငြိမ်းချမ်းတဲ့နီလန်းနေနဲ့ဖြည့်ရှင်းရေးကိုအတိအမှတ်ပြုလေးစားလိုက်နာဖို့ပိုင်နဲ့အငင်းပွားနေကြတဲ့နိုင်ငံတွေအားလုံးဂရိကုဝတ်ပြုစေရပါမယ
်ဒုတိယအချက်ကတော့အမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးစီးပွားရေးဒါမှမဟုတ်သဘောပတ်ဝန်းကျင်ကိုထိခိုက်စေနိုင်တဲ့ရေကြောင်းဆိုင်ရာကိစ္စရပ်တွေအပေါ်လက်လမ်းမီသိရှိနားလည်နိုင်မှုစွမ်းရည်တည်ဆောက်နိုင်ဖို့ကျွန်တော်တို့ဟာအချိန်စူးစမ်းအထောက်အမှုနဲ့ဝေကြီးများစွာသုံးစွဲနေပါတယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီးခရိုက်တန်ဘရင့်ကပြောပါတယ်။နိုင်ငံတွေကသူတို့ရဲ့ရေပိုင်တဲ့နယ်မြေတွေမှာဖြစ်ပျက်နေတာကိုနားလည်သဘောပေါက်ပြီးသူတို့ရဲ့ကိုယ်ပိုင်အကျိုးစီးပွားတွေကိုခုခံကာကွယ်လာနိုင်မယ်ဆိုရင်ဒေသတွင်းတည်ငြိမ်ရေးကိုလည်းပုံပုံပြင့်တင်ပေးမယ်လို့ယုံကြည်ပါတယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်
။ Thirdly and finally,The United States continues
တတိယနဲ့နောက်ဆုံးအနေနဲ့အမေရိကန်ပြည်ထောင်စုဟာကိုယ်ပိုင်စစ်စင်ရေးတွေကတဆင့်ဒေတာရင်းမှာနေစဉ်ပုံမှန်လှူရှားနိုင်ဖို့ဆက်လက်လှုပ်ဆောင်နေပြီးကျွန်တော်တို့ဟာနိုင်ငံတကာဥပဒေကခွင့်ပြုထားတဲ့နေရာတိုင်းမှာဆက်လက်ပြီးလေရင်တွေပြန်တန်းတာပင်မောတွေလှည့်လည်ခုံမောင်းတာတွေလှုပ်ဆောင်နေခြင်းအဖြစ်နိုင်ငံတိုင်းဟာအခွင့်အရေးတွေကိုတူညီစွာမျှဝေခံစားနိုင်စေဖို့ဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုရဲ့ရီမန်ချက်ပန်းနိုင်ကငင်းချမ်းရေးဒီငင်းရေလုံကြုံရင်းနဲ့တာယာဝါပြောရေးကိုပြင့်တင်မှုဖြစ်ပြီးနိုင်ငံတကာဥပဒေကိုလေးစားလိုက်နာတာအငင်းပွားမှုတွေကိုငြိမ်းချမ်းစွာဖြေရှင်းနိုင်အောင်တမကချုပ်ချအာဏာနဲ့အကျိုးစီးပွားကိုကာကွယ်နိုင်မှုနိုင်ငံတွေမှာသူတို့ရဲ့ကိုယ်ပိုင်စွမ်းရည်တွေရှိစေရေးအာမခံနိုင်မှုဖြစ်ပါလေဒီလိုလှုပ်ဆောင်ပေးခြင်းအပြင်ပါရွေးနဲ့တွက်ဆချက်တွေနဲ့ပဋိပက္ခတွေကိုတားဆီးနိုင်မှာဖြစ်တယ်လို့ငင်းငင်းနဲ့တည်ငြိမ်ရေးအတွက်အခွင့်အလမ်းတွေကိုတုံ့ပြန်ပေးနိုင်မယ်လို့အမေရိကန်ပြည်ထောင်စုကယူဆထားပါတယ
်။အမေရိကန်စိုးရိမ်သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။ဒီနေ့အတွက်ပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ခုတော့သတင်းအကျဉ်းချုပ်ကိုပြောပြပေးပါမယ်။ကစားဒေသတွေကအရှိဖာဆေးကိုမတ်လ18ရက်နေ့မနေ့စောပိုင်းကဣသရေလတပ်တွေဝင်ရောက်စီးနင်းတဲ့အချိန်မှာတိနတ်တမား20ကျော်တိဆုံးခဲ့တယ်လို့ဣသရေလတပ်ဖွဲ့ကပြောပါတယ်။ပါလက်စတိုင်းကျမ်းမာရေးအာဏာပိုင်တွေကတော့ဒီစစ်စစ်ရေးမှာလူအများပြတိဆုံးခဲ့ပြီးအဆောက်အအုံထုပြင်းထန်စွာမိလောင်သွားတယ်လို့ဆိုပါတယ်။ဟာမတ်စ်ခေါင်းဆောင်တွေကဆေးရုံကိုထပ်ပြီးအသုံးချနေကြတယ်ဆိုတဲ့ထောက်လိုင်းသတင်းတွေရအထူးတပ်ဖွဲ့နဲ့တိကျတဲ့စစ်စစ်ရေးဆင်နွှဲခဲ့တာလို့ဣသရေလတပ်ကပြောပါတယ်။စစ်စီအတွင်းအစ္စရေးတပ်သားတို့တည်ဆုံခဲ့တယ်လို့ဆိုပါတယ်။ယူကရိန်းမှာတော့ယူကရိန်းတမန်ဗိုလိုဒီမိုဆယ်လင်စကီနဲ့အမေရိကန်ရီပဘလစ်ကန်အထက်တော်မှလင်းစေးဂရဟမ်တို့တနင်္လာနေ့အစောပိုင်းမှာဆွေးနွေးခဲ့ကြပါတယ်။မြို့တော်ကီးမှာအထက်တော်မှဂရဟမ်အပါအဝင်အမေရိကန်ကိုယ်စားလှယ်တွေနဲ့ယူကရိန်းသမ္မတဇယ်လင်စကီတို့တွေ့ဆုံဆွေးနွေးခဲ့ကြတာပါ။တောင်ကိုရီးယားနိုင်ငံဆိုးမြို့မှာတော့အမေရိကန်နိုင်ငံသားရေးဝန်ကြီးကဒီမိုကရေစီထိပ်သီးအစည်းအဝေးကိုတက်ရောက်နေပါတယ်။ကမ္ဘာနိုင်ငံတစ်ဝက်ကျော်မှာဒီနှစ်ထဲရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်လူမှုကွန်ရက်တွေဉာဏ်ရည်ထုနည်းပညာအပါအဝင်နည်းပညာသစ်တွေကြောင့်သတင်းတုသတင်းအမှားတွေရဲ့ချိန်ချောက်မှုတွေမကြုံစဘူးတိုးလာနေပါတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကပြောပါတယ်။နေမြန်စွာပြောင်းလဲနေတဲ့သတင်းလောကဟာအဲ့ဒီနည်းပညာတွေကြောင့်ပိုပြီးအချိန်မြင့်လာသလိုသတင်းတုသတင်းမှားတွေကလည်းတိုးလာတဲ့အတွက်ဘေးပတ်ဝန်းကျင်ကအဖြစ်ပျက်တွေအပေါ်မှာလူတို့ရဲ့အမြင်တွေပုံမှုရှုပ်ထွေးသွားစေတယ်လို့လဲဆိုပါတယ်ခင်ဗျာတရင်ကျုပ်ချက်အချင်းကျုပ်ကတော့ဒီလောက်ပါပဲဒီနေ့အင်ကာမနဲ့အစီအစဉ်ထုတ်လို့ရမှုကမတ်တိန်ကြီးထိုက်ပါ VOA American ရုပ်သံရဲ့မနေ့ပိုင်းစီစဉ်ကိုရေဒီယိုကလည်းမနေ့6နာရီကနေ9နာရီထိ light meter 30နဲ့49 light meter 190ပြည့် VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းဖမ်းယူနားဆင်ကြည့်ရှုနိုင်ပါတယ် တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းကြပါကြပါစေ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ကျွန်တော်တမောင်တန်းပါ